to the Voice of America in Burmese.
Mingla ba shin. VOA American ta ye 2019 khu ni December la 19 ya cha da bari ni nya bai season dwe go American pi rang su myo ro Washington DC ga ni thai yai thol lwin pe ni ba bi. Line lo meter 19 25 32 line lat meter 190 ro a pyin VOA ye Facebook sa myan na VOA Burmese news ga ni pi ro le thol lwin chain na de pyin ni na sin nai ma le shin.ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American Thermal Tone နဲ့ Trump ပေါ်အာဏာလွှဲသုံးဆမှုလွတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုဟန်တန်းနောက်ရှက်မှုဆွဲချက်တွေနဲ့အောက်လွှတ်တော်ကတရားစွဲလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာ2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေကိုတသက်တရွန်းထောင်ဒဏ်ပေးပြလိုက်ပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမဆုမျက်မှောက်နဲ့သူကြီးညာပေးမှာပါ
အခုညပိုင်းသတင်းလွှာတွေထဲမှာတော့ဒီနေပြည်တော်ကမူချိုကျောင်းသူလေးတယောက်ကိုလိန်ပိုင်းဆိုင်ရာစော်ခါခဲ့တဲ့ကိစ္စရက်တက်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာကာယကံရှင်တွေရဲ့အမည်တွေကိုဖော်ပြခဲ့တာနဲ့ပတ်သက်လို့
ခုရှင်းနေသောစုဒါလီအောင်ကိုသောအုံမာလိန်ကကိုကိုညီညီတို့ပြောတာလေးနဲ့တောင်ပါပဲကလင်းသူငယ်အဲ့ဦးတွေဘိုးချိုးဖောက်ပြီးတော့သောစုဒါလီအောင်ကပြောပါတယ်ဆိုပြီးတော့တရားစွဲခံရတာ
ဒီရန်စုရှင်းနေများနဲ့ဥရေထောက်ကူပြုအဖွဲ့ဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်ရှင်။တခါမြမကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပေမဲ့နေရက်ပြန်ရေးဆွေးနွေးမှုတိုးတက်တဲ့အရေးအယံမရှိခဲ့တာမြေပုံမြို့နယ်မှာလက်နက်ငယ်ကြီးထိမှန်လို့အမျိုးသမီးတယောက်တေဆုံးသွားပေမဲ့စစ်ဖက်ကရောရခိုင်လက်နက်ကိုင်ဖွဲ့ဘက်ကပါသူတို့လက်ချက်မဟုတ်ဘူးလို့ညင်နေတာနဲ့အတူမန်အောင်မြို့နယ်ကိုဒေါန်ဆန်းစုကြည်သွားဖို့စီစဉ်ထားတဲ့မနက်ခင်းမှာပဲလက်လုံပုံ3ခုပောက်ကွဲခဲ့ပေမဲ့အထိခိုက်တော့မရှိခဲ့ဘူးဆိုတဲ့အကြောင်းတွေနားဆင်ရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြမွန်တို့ပြောပြပေးပါမယ်ရှင်
။ American သမ္မတဒေါ်နယ်ထရန့်ပေါ်အာဏာလွှဲသုံးစားလုပ်မှုသူ့လိုရက်တွေကိုစုံစမ်းစစ်ဆေးတဲ့လွတ်တော်ရဲ့ကြိုးပမ်းမှုတွေကိုဟန်တန်းနောက်ဆက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွှတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့တက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသလိုထောက်ခံမှုရမယ့်အလားအလာတွေလည်းသိမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနဲ့လွှတ်တော်တွေပြန်ဆတဲ့အခါဦးစားပေးဆောင်ရွက်မယ့်အကြောင်းပြောဆိုထားတဲ့တက်လွှတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွှတ်တော်မှာစကားပြောဖို့စီစဉ်ထားပါတယ်။လုပ်ငန်းစဉ်စနိုင်မှုအောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဆွဲချက်တွေကိုလွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကထက်လွှတ်တော်ကိုတင်သွင်းရမှာဖြစ်ပေမဲ့မနေ့ညပိုင်းကမဲခွဲပြီးမှတော့တိတိကျကျပြောဆိုထားတာမရှိပါဘူး။အောက်လွှတ်တော်ကတရားလိုဖြစ်ဆောင်ရွက်မဲ့သူတွေကိုမရွေးချယ်ခင်ထက်လွှတ်တော်ကဆောင်ရွက်မဲ့စီစဉ်ကိုအရင်ကြည့်မယ်လို့လည်းပြောပါတယ်။သမ္မတပေါ်အရေးယူရေးဆွဲချက်တွေကိုအောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်အားလုံးနီးပါးကထောက်ခံမဲနဲ့အတည်ပြုခဲ့တဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတရားစွဲခံရမယ့်တတိယမြောက်သမ္မတဖြစ်လာတော့မှာပါ။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်သမ္မတအင်ဂျီရိုကထုတ်ပြန်တဲ့ကြေညာချက်မှာတော့တရားစွဲဖို့ကြိုးပမ်းတဲ့အတူရလုပ်ငန်းစဉ်တစ်ခုဖြစ်ပြောဆိုလိုက်သလိုတိုက်ပြည်သမိုင်းမှာရှက်စရာအကောင်းဆုံးနိုင်ငံရေးလုပ်ရတစ်ခုဖြစ်နေလဲပြည်တင်ရှုတ်ချခဲ့ပါတယ်။
သမ္မတကိုတရားစွဲဖို့အမေရိကန်အောက်လွှတ်တော်မှာဂျာတာရီနေတုန်းကမဲခွဲဆုံးဖြတ်ချိန်မှာသမ္မတဒေါ်နယ်ထရမ့်ကတော့မစ်ရှိဂန်ပြည်နယ်ဘက်တယ်ခရစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့လူလူတွေ့ဆုံပွဲကျင်းပခဲ့ပါတယ်။နှစ်မကုန်ခင်နောက်ဆုံးလုပ်တဲ့ဒီမဲဆွဲစည်းရုံးပွဲမှာသမ္မတထရမ့်ကသူ့အနေနဲ့တရားစွဲခံရတဲ့လူတော်မခံစားရတဲ့အကြောင်းထောက်ခံသူလူအုပ်ကြီးကိုပြောကြားခဲ့ပါတယ်။သူပြောနေတဲ့တစ်ချိန်တည်းမှာပဲသမ္မတပေါ်ဆွဲချက်နှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်မှာမဲခွဲအတည်ပြုခဲ့တာပါ။ဒါပေမဲ့သမ္မတကတော့ဟာမပြက်မိန်ကွန်းဆက်ပြောနေခဲ့ပါတယ်။နိုင်ငံရဲ့စစ်ရေးနဲ့အာဂါတရေးရာတပ်ဖွဲ့တွေအကြောင်းစီးပွားရေးအကောင်းလာနေတဲ့အကြောင်းနဲ့မစ်ရှိဂန်ပြည်နယ်အတွင်းမှာကုမ္ပဏီကြီးတွေရဲ့ယင်းနှီးမြှုပ်နှံမှုအခြေအနေတွေကိုသမ္မတထရမ့်ကအဓိကအလေးပေးပြောသွားခဲ့ပါတယ်။သူ့လက်ထက်တိုင်းပြည်ရဲ့စီးပွားရေးဟာတမိုင်းမှာအကောင်းဆုံးအခြေအနေဖြစ်တယ်လို့ပြောခဲ့ပြီး2016ရွေးကောက်ပွဲတုန်းကဒီမိုကရက်ပါတီကဟီလရီကလင်တန်သာအနိုင်ရသွားခဲ့ရင်အခုအချိန်တိုင်းပြည်စီးပွားရေးပြတ်နေလောက်ပြီလို့လည်းဒီမိုကရက်တွေကိုသမ္မတကတိုက်ခိုက်ပြောဆိုသွားပါတယ်။သူ့ပေါ်တရားစွဲဖို့ကြိုးပမ်းနေမှုတွေဟာဥပဒေမဲ့ပါတီစွဲလုပ်ရလို့ဆွဆွဲပြောဆိုခဲ့တယ်လို့ဒီမိုကရက်ပါတီဟာကိုယ်နိုင်ငံရေးအရာကိုကိုကိုကြိုးကွင်းဆွတ်နေတာဖြစ်တယ်။ပြီးခဲ့တဲ့သတင်းလေးပတ်လူလူစစ်တမ်းတွေကိုကြည့်ရင်ဒီအခြေအနေတွေကိုသိနိုင်တယ်လို့မစ်ရှိဂန်ပြည်နယ်ကစီယုံမဲဆွဲပွဲမှာသမ္မတထရမ့်ကပြောကြားသွားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲတဲ့လုပ်ငန်းစဉ်ဟာစစ်ကူးရင်ဆွဆွဲချက်တွေကိုအခြေခံထားတာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။တရားစွဲဖို့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပြီးမဲ့သမ္မတထရမ့်အနေနဲ့ယာရုမှာဆက်မြဲနေမယ်လို့မျှော်လင့်နေကြောင်းလဲမော်စကိုမြို့တော်ကနှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောဆိုသွားတာပါ။ ရွေးကောက်ပွဲမှာရှုံးခဲ့တဲ့နိုင်ငံရေးပါတီကတခြားနည်းလမ်းတွေတုံးပြီးဆက်လက်တက်ခတ်နေတဲ့လို့ရဖြစ်နေလဲပြောဆိုသွားပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းထရန့်နဲ့ရုရှားတို့ပူးပေါင်းကျင်စီခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်ဒီနေ့ဆက်မှာအဆုံးသတ်ခဲ့တဲ့စုံစမ်းစစ်ဆေးမှုနဲ့လည်းနှမ်းရှင်ပြောဆိုသွားခဲ့တာပါဒီကပွဲကလာမှာပူပေါင်းကြံစီကြောင်းဆွဆွဲချက်ကိုတော့ရုရှားသမ္မတကအခြေမြင့်ရှိတဲ့ဆွဆွဲချက်ဖြစ်နေလဲပယ်ချထားပါတယ်။နိုင်ငံကြားမဟာဗျူဟမြောက်လက်နက်တွေချွတ်ချရေးသဘောတူညီချက်တစ်ခုလက်ခံမှုအသိရှိနေတဲ့အကြောင်းလဲရုရှားသမ္မတကပြောဆိုခဲ့ပြီးရုရှားနိုင်ငံဘက်ကကမ်းလှမ်းချက်ကိုအမေရိကန်ဘက်ကတုံ့ပြန်မှုမရှိသေးတဲ့အကြောင်းလဲသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားတာပါ။သဘောတူညီချက်အသစ်မရခဲ့ရင်တော့ကမ္ဘာတဝန်းလက်နက်ပြန်ဆိုင်မှုတွေကိုထိန်းချုပ်နိုင်နိုင်တော့မဟုတ်တဲ့အကြောင်းလဲရုရှားသမ္မတကသတိပေးပြောဆိုသွားပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲကြာရင်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဝင်အရွေးခံနိုင်ဖို့ကြိုးစားနေသူကိုယ်စားလှယ်လောင်း9ယောက်ရဲ့စကရေလူပွဲကိုဒီကနေ့ပြုလုပ်မှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ဖို့ကြိုးစားသူ20ကျော်ရှိခဲ့တာကနေအခု9ယောက်ပဲကျန်တော့တဲ့ထဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Bernie Sanders နဲ့ Elizabeth Warren အင်ဒီယားနာပြည်နယ် South Bend မြို့တော်ဝယ် Pete Buttigieg တို့ကရှေ့ကပြေးနေပါတယ်။ Los Angeles မြို့ကLoyola Marymount တက္ကသိုလ်မှာဒီနေ့ညမဲဆွယ်စကရေလူကြမှာဖြစ်ပါတယ်ရွေးကောက်ပွဲဝင်မယ်လို့နောက်ကြမှကြေညာသူဘီလီယနာတထဲကြီး Michael Bloomberg ကတော့ဒီစကရေလူပွဲမှာမပါပါဘူးသူ့ရဲ့ကိုယ်ပိုင်ငွေနဲ့ရုပ်မြင်သံကြားကြော်ညာသုံးပြီးတော့မဲဆန္ဒရှင်တွေကိုစီယုံမဲဆွယ်နေတာပါသူတို့အားလုံးကတော့လာမယ့်2020ရွေးကောက်ပွဲကြရင်လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရအောင်ရှင်ပြိုင်နိုင်မဲ့သူတွေဖြစ်တယ်လို့ပြောနေကြပါတယ်ဒီညစကရေလူပွဲကြရင်ကျမ်းမာရေးဆောင်ရှားမှုအမျိုးသားလုံခြုံရေးတရုတ်အပါဝင်တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးကိစ္စတွေအပြင်တနက်ထိန်းချုပ်ရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ပြောလင်းရပါတယ်။ဒုသမ္မတဟောင်းဘိုင်ဒန်အနေနဲ့တော့ယူကရိန်းသဘာဝဓာတ်ငွေကုမ္ပဏီမှာသူ့ရဲ့သားအလုပ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်ခံရမယ်လို့ခန့်မှန်းရပါတယ်။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2019ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေမှာအပြစ်ရှိကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။မနီလာမြို့တော်တရားရုံးကအန်ဒဲအမ်ပါ21ဂျူနီယာနဲ့တခြားဆွေမျိုးတွေကိုလည်းတသက်တကျွန်းစီရင်ချက်ချလိုက်တာပါ။မတင်ကားသူလူပေါင်းတရားရုံးကိုဖမ်းဆီးခဲ့တဲ့အမှုမှာဒါဇင်နဲ့ချီတဲ့လူတွေကိုလည်းထောင်ဒဏ်စီရင်ခဲ့ပြီးတသက်မခံလုံတဲ့လူတွေကိုတော့တရားရုံးကပြန်လွှတ်ပေးလိုက်ပါတယ်။လန်ဒန်ခြေဆိုင်လူခွင့်လူရှာမှုဖွဲ့ Amnesty International ကတော့အစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးဆွဆွဲခံထားတဲ့သူတွေကလွတ်မြောက်နေသူလူ80လောက်ကိုလည်းတည်ဆုံးခဲ့ရသူတွေအတွက်တရားမျှတမှုရအောင်အစိုးရကအရေးယူဆောင်ဖို့တိုက်တွန်းခဲ့တာပါဖိလစ်ပိုင်နိုင်ငံရေးသမား Ismael Mangudara 2ရဲ့ဆွေမျိုးတွေနဲ့ထောက်ခံသူတွေလိုက်ပါလာတဲ့ရင်နှန်းကိုတနက်သမားတွေတားဆီးပြီးအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တာပါဒီအရုံကဒီနေ့စင်ရချလိုက်တဲ့အမ်ပါ21မိသားစုကထိချုပ်ထားတဲ့မာကွန်တနာဟုဒေသအုပ်ချုပ်ရေးမှုနေရာအတွက်ရွေးကောက်ပွဲမှာရှင်ပြိုင်မှုလျှောက်လာတင်မှုအသွာလမ်းမှာတပြက်ခံရတာလည်းဖြစ်ပါတယ်။တပြက်ခံခဲ့ရသူတွေနဲ့ကားတွေကိုတော့ကျင်းတစ်ခုထဲမှာမြုပ်နှံနေကြတာပါ။တပြက်မှုဖြစ်ခဲ့ပြီးနောက်တစ်နေ့2010မှာအမှုကိုစတင်ချမ်းသာပြီးတရခွင်မှာစစ်ဆေးတဲ့ကာလတစ်လျှောက်မှာတော့အမ်ပါ21မိသားစုကသူတို့ပေါ်ဆွဆွဲချက်တွေကိုငင်းဆန်ခဲ့ကြပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့ Islamic ထိပ်သီးစည်းဝေးပွဲကိုဆာဒီအာရေဗျအပါအဝင် Muslim နိုင်ငံတချို့ကန့်ကွက်သပိတ်မှောက်ပြီးမတက်ကြပါဘူး။မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်စီစဉ်ကျင်းပတဲ့ဒီနီလာကန်ဟာဂျာဒါမြို့မှာအခြေစိုက်တဲ့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုစားပြုပြီးဆွေးနွေးတာမဟုတ်တာကြောင့်လို့ဆိုပြီးဆာဒီအာရေဗျကသပိတ်မှောက်ပါတယ်။ကွာလာလမ်ပူမှာကျင်းပနေတဲ့ညီလာခံက OIC အဖွဲ့တွေမဟုတ်ဘဲအစ္စလမ်ဘာသာကိုအားနဲ့အောင်လုပ်တာဖြစ်တယ်လို့ OIC ကပုံထုနေတော့ကကြေညာချက်ထုတ်ပြန်ပါတယ်။အစ္စလမ်ဘီထိပ်သီးဆွေးနွေးပွဲကိုပါကစ္စတန်ဝန်ကြီးချုပ်အီမရခမ်ကတက်ရောက်မယ်လို့အရင်ကစီစဉ်ထားပေမဲ့နောက်ပိုင်းမှာမတက်ဖြစ်ဘူးလို့နှုတ်ထွက်သွားပါတယ်။ဆာဒီအစိုးရရဲ့ဖိအားကြောင့်မတက်တာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဆာဒီအာရေဗျရဲ့ပြိုင်ဘက်တွေဖြစ်တဲ့အီရန်၊တူရကီနဲ့ကတားတို့ကတော့မလေးရှားမှာ၄ရက်ကျင်းပနေတဲ့ညီလာခံကိုတက်နေကြပါတယ်။ တရုတ်နိုင်ငံရှင်ဂျန်ဒေသကမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စ၊ကမ္ဘာမှာမွတ်စလင်ဆန့်ကျင်ရေးအမြင်တွေများလာနေတဲ့ကိစ္စတွေကိုဒီနေ့လကမှဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်ရဲ့လွှမ်းမိုးမှုနဲ့ဗိုလ်ချုပ်အနိုင်ကျင့်မှုကိုတံပြန်နိုင်ဖို့မွတ်စလင်နိုင်ငံတွေစည်းလုံးကြဖို့လိုတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့မိန့်ခွန်းပြောကြားသွားပါတယ်။
ဒီမမှုတွေကြီးထွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံကတာလပြင်းမစ်ဆိုင်းတုံးတွေပါဝင်စစ်အင်အားတိုးချဲ့နေပြီးနေဆက်ဖြတ်ကျော်တိုက်ခိုက်ဖို့နဲ့ညင်ကြဲရေးကိုထိခိုက်စေမဲ့လိုရက်တွေကိုတိုးမြင့်လာနေတဲ့အကြောင်းပါကစ္စတန်ကဆွဆွဲလိုက်ပါတယ်။ဒေသရင်းလုံခြုံရေးဘော်အိန္ဒိယနိုင်ငံရဲ့ချင်းချောက်မှုဖြစ်စိုးရိမ်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုစာပေးပို့ထားကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာခ်မခ်မုတ်ကိုဟာရှီကဒီနေ့ပဲဗီဒီယိုနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ။မြေပြင်ကအခြေအနေကိုဖက်လိုက်မှုမရှိဘဲစောင့်ကြည့်တည်ပြနိုင်မှုကုလသမဂ္ဂကအကဲခတ်ဖွဲ့တွေအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကိုဆီလွတ်ဖို့နဲ့လူညွန့်ရေးကောင်စီကအချက်လက်တွေကိုစစ်စစ်ဖို့စာထဲမှာတောင်းဆိုထားတယ်လို့လည်းပြောပါတယ်။နိုင်ငံခြားစစ်မဲ့ဆောင်ဒေသမှာအိန္ဒိယကကြီးမားတဲ့စီးရေးလှုပ်ရှားမှုတွေနဲ့အင်အားဖြည့်တင်းမှုတွေရှိနေတာကိုထောက်လှမ်းရေးသတင်းတွေအရသိရှိရကြောင်းလည်းပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အိန္ဒိယနိုင်ငံကတာလပြည့်ဘရာမို့စူပါဆိုနစ်ခရုစ်မစ်ဆိုင်းတုံးတွေချထားကြောင်းလဲဆွဆွဲထားပြီးဒါပါကစ္စတန်နိုင်ငံအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်ရတဲ့အကြောင်းလဲပြောဆိုခဲ့တာပါစစ်မဲ့ဆောင်ကတချို့နေရာတွေမှာအိန္ဒိယစစ်တပ်ကချက်စီးရိုးတွေကိုဖယ်ရှားထားပြီးဒါမှမယူသားတဲ့ရွေချက်ရှိရဲဆိုတာပြတ်သားရောက်တဲ့အကြောင်းကုလသမဂ္ဂလည်းညွှန်ရင်းကောင်စီကိုပြစ်ဖို့တဲ့စာထဲမှာရေးသားထားတယ်လို့လဲနိုင်ငံရေးဝန်ကြီးကပြောပါတယ်စစ်မဲ့ဆောင်ဒီသားမှာပြဿနာတွေချိန်မီပေါ်ပေါက်နိုင်တယ်လို့အိန္ဒိယချင်းပါကစ္စတန်နိုင်ငံကတင်းမာမှုတွေကြီးထွားအောင်တွေးထုတ်နေတယ်ဆိုပြီးအိန္ဒိယစစ်တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးပီပင်ရာရာကပြောဆိုလိုက်ပြီးနောက်တစ်မှာပဲပါကစ္စတန်ကသတိပေးလိုက်တာပါအ
ိန္ဒိယနိုင်ငံမှာငင်းပွားစရာနိုင်ငံသားဥပဒေသစ်အပေါ်ဆန္ဒပြမှုတွေကိုတားဆီးနိုင်ဖို့စွေဆန္ဒပြပွဲတွေကိုတားမြစ်ထားတဲ့ကြားကမြို့ကြီးတချို့မှာဒီကနေ့ဆန္ဒပြကြတဲ့အတွက်ဆန္ဒပြသူရာနဲ့ချီကိုရဲကဖမ်းဆီးခဲ့ပါတယ်ဘင်္ဂလောမြို့မှာဒီကနေ့ဆန္ဒပြမှုကြောင့်ဖမ်းခံရသူတွေထဲမှာအိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့အထုပ်ပတ်တိရေးသားသူသမိုင်းပညာရှင်ရမ်ချန္ဒရာဂူဟာလည်းပါဝင်ပါတယ်။ကာနာဒါကပြည်နယ်မှာလူ၄ယောက်ထပ်ပို့ပြီးမဆုဝေးရဘူးလို့ပြည်နယ်အစိုးရတားဆီးထားတဲ့ကြားကဆန္ဒပြကြတာပါ။နယူးဒေလီမြို့တော်မှာလည်းမြို့ရဲ့အထင်ကရအနီရောက်ခန္တက်တတိုင်းကြီးရဲ့အနာကသမိုင်းဝင်နေရာတွေကဆန္ဒပြပွဲတွေအတွေ့အဖမ်းခံရသူတွေထဲမှာဆော်ရက်စ်အိန္ဒိယပါတီခေါင်းဆောင်ပါဝင်ပါတယ်။
ကြာသပတင်းနေ့ညဘက်ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မုံတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုက်နာဆင်ကြရပါမယ်။ရခိုင်မြောက်ပိုင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ရိုဟင်ဂျာမွတ်စလင်တွေဟိန္ဒူဒုက္ခသည်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးခဲ့ကြပေမဲ့တိုးတက်မှုတစ်စုံတရာမရှိဘူးလို့ရိုဟင်ဂျာမွတ်စလင်တွေဘက်ကပြောပါတယ်။ဒီအကြောင်းကိုရနိုင်ကပြောပြပေးမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီနေ့မှာတော့အိမ်မှာရှိတဲ့ဒုက္ခသည်တွေနဲ့ဒုတိယမြောက်နေ့အဖြစ်နဲ့ဆက်ပြီးတော့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်ရေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြင်ဟိန္ဒူဒုက္ခသည်တွေနဲ့လည်းဒီကနေ့မှာတရားစီတွေ့ဆုံခဲ့တယ်လို့ဘာလူခါလီဒုက္ခသည်စခန်းကကိုအစ္စလမ်က VOA ကိုပြောပါတယ်။
ပထမတော့မနေ့ကုနာရီကနေသမမကြီးကျဲတရတော့ကျွန်တော်ဝင်းကဒုက္ခကြီးကုသလျာဖွဲ့နဲ့တွေ့ဆုံခဲ့တယ်။အဲ့ဒီနောက်ပိုင်းကတော့ဟိန္ဒူအဖွဲ့နဲ့တက်ပြီးတော့တွေ့ကြကြပါတယ်ခင်ဗျာ
။မာကုသလျာဖွဲ့ဟာမနေ့ဒီဇင်ဘာ18ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆွဲပြည်သားဒေသကခူတူပလောင်ဒုက္ခသည်စခန်းကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီကနေ့တွေ့ဆုံမှုအတွင်းမှာတော့မြန်မာကိုယ်စားလှယ်ဘက်ကဒုက္ခသည်တွေနေရရင်ပြန်ရေးလုပ်ငန်းစဉ်အဆင့်ဆင့်အပအဝင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကလှုံ့ဆော်နေတာတွေကိုရှင်းပြခဲ့တယ်လို့ကိုအစ္စလမ်ကပြောပါတယ
်။သူတို့ဘက်ကတော့အရင်ခရီးစဉ်အတန်းကျော်တယ်လို့ပဲ NDC လုပ်ငန်းစဉ်ကိုပဲသူတို့စားပြခဲ့တယ်။နောက်လောက်ဟောပါလက်ခံရေးစကားရဲ့ကိစ္စကိုရှင်းပြခဲ့တယ်။နောက်ဂျာစကားမှာအမြင်ရမယ့်ကိစ္စကိုရှင်းပြခဲ့တယ်
ရိုဟင်ဂျာမွတ်စလင်တွေဘက်ကတော့မွေးရပါနိုင်ငံသားခွင့်ရပါဝင်အချက်၃ချက်ကိုတောင်းဆိုခဲ့တယ်လို့လည်းသူက VOA ကိုပြောပါတယ
်အချက်၃ချက်မှာတော့ကျွန်တော်ကမူလရရှိခဲ့တဲ့ရိုဟင်ဂျာအမည်နဲ့မွေးရပါနိုင်ငံသားအခွင့်အရေးပေါ် citizenship ကိုကျွန်တော်ပြန်လည်ရရှိဖို့အတွက်တောင်းဆိုခဲ့တယ်နောက်ဒုတိယအချက်မှာတော့ကျွန်တော်မူလချက်ရောမှာပြန်လည်နေထိုင်ခြင်းနဲ့ကျွန်တော်ရဲ့ပိုင်ဆိုင်မှုပြန်လည်ရရှိခြင်းနောက်ရထိုင်ခြင်းနဲ့တစ်ခုလုံးမှာယနေ့အချိန်အထိဒီကလာရှိနေတဲ့ဆိုတော့ကျွန်တော်ရဲ့နိုင်ငံတကာလုံခြုံရေးအစီအမံကလေးလို့ပြန်လာရေးလုံငန်းကြီးကိုမတွေ့မမီရတဲ့ဆိုတော့ ကျွန်တော်တို့ရဲ့နိုင်ငံတကာစုစုပြီးဆိုတော့အရေးကြီးလွယ်တာကိုကျွန်တော်လူငယ်ဒုက္ခတွေစစ်စစ်လေးတွေကသိကြသွားပြပါတယ်ခင်ဗျာ
။ရိုဂျာမွတ်စလင်တွေဘက်ကတောင်းဆိုချက်တွေကိုတော့နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဆိုရထိပ်ပိုင်းတာဝန်ရှိသူတွေကိုတင်ပြသွားမယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောကြားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့နှစ်ရက်ကြာဆွေးနွေးမှုအတွင်းမှာဒုက္ခတွေနေရရင်ပြန်ရင်းနဲ့ပတ်သက်ပြီးတော့အောင်မြင်မှုတစ်စုံတစ်ရာရရှိခဲ့ခြင်းမရှိဘူးလို့လည်းသူကဆက်ပြောပါတယ်။အမဆူရကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ပြောထားပါတယ်။ဒီတွေ့ဆုံဆွေးနွေးမှုတွေရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုဘာကြောင့်လက်မခံနိုင်တာလဲဆိုတာကိုဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဦးချမ်းကြီးကမနေ့ကပြောပါတယ
်။ Based on the legal facts and historical facts we explain that.
ဒီကြောင်ချက်လက်တွေတမိုင်းကြောင်ချက်လက်တွေကိုအခြေခံပြီးတော့ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကိုသူတို့ကိုရှင်းပြပါရတယ်။ဒါပေမဲ့သူတို့လူမှုအဝန်အဝိုင်းတည်ရှိမှုကိုကျွန်တော်တို့မငင်းပါဘူး
။2019ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARC ရိုဟင်ဂျာအစိုးရအဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွေမှာနယ်မြေရှင်းလင်းရေးလုပ်ရာကနေအဲ့မှာရှိတဲ့ရိုဟင်ဂျာတွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါရှင်အခုနေပြည်တော်ကဗစ်တိုးရီးယားရဲ့အမှုကိုလည်းအလှည့်ပေးပါရစေဗစ်တိုးရီးယားမှုကတန်တရာတရခံကိုအောင်ကြီးကိုမနေ့ကတရရှင်ပြန်လွှတ်ပေးခဲ့တဲ့အပေါ်မှာမြန်မာနိုင်ငံရဲတပ်ဖွဲ့ကဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲတိုက်ရိုက်ထုတ်လွှင့်ရမှာတော့ကျူးလွန်ခံရသူဗစ်တိုးရီးယားလို့အမည်ဝက်ပေးထားသူခလေးရဲ့အမည်ရင်းကိုအကြိမ်များစွာအသုံးပြုသွားတာကိုဥပဒေပညာရှင်တွေကဝေဖန်ရှုတ်ချလိုက်ကြပါတယ်။ဒါ့အပြင်ဗစ်တိုးရီးယားအမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ရဲ့ရှင်းလင်းချက်တွေသတင်းတောက်တွေရဲ့မေးခွန်းတွေကိုရဲတပ်ဖွဲ့ကပြန်ပြီးတော့ရေရေရာရာအဖြေမပေးနိုင်ခဲ့တာတွေအပေါ်မှာလည်းပြည်သူတွေကြားဝေဖန်တန်တွေထွက်ပေါ်နေပါတယ်ဒီအကြောင်းပြည်စုံကို VOA သတင်းတောက်စုစုကပြောပြပေးမှာပါရှင
်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာမှုကင်းရဲတပ်ဖွဲ့ကရဲမှုချုပ်စိုးနိုင်ဦးမှုကင်းညွှန်ကြားရေးမှူးရဲမှုကြီးမင်းဟန်နဲ့မှုကင်းဌာနမှူးရဲမှုကြီးတာထွန်းတို့ကဦးဆောင်ခဲ့ပါတယ် Facebook လူမှုကွန်ရက်ကနေတဆင့်တိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမှာလိန်အကျန်းဖက်မှုကျူးလွန်ခံထားရတဲ့အသက်3နှစ်အရွယ်မိန်းကလေး Victoria ရဲ့အမည်ရင်းနဲ့သူရဲ့မိခင်ဖြစ်သူအမည်ရင်းအပါအဝင်နေရက်လိပ်စာတို့ကိုနှစ်ချိန်တိုင်တိုင်ဖော်ပြပြောဆိုခဲ့ပါတယ်။ဒါဟာကလေးတငယ်ဥပဒေနဲ့ညီစွန်းနေတယ်လို့ပြည်တော်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌရှင်းနေဦးကြီးမြင့်ကအခုလိုထောက်ပြဝေဖန်လိုက်ပါတယ်
။ခုရှင်းနေတော်စုစုဒါလီအောင်ကိုသောအုံမာလိုင်ကကိုကိုညီညီတို့ပြောတာလေးနဲ့တောင်းပါပဲ။ကလေးတငယ်အဥဒီကိုချိုးဖောက်ပြီးတော့တော်စုဒါလီအောင်ကပြောပါတယ်ဆိုပြီးတော့တရားစွဲခံရတာရှိမှနမူနာရှိသေးတာအဲ့ဒါကိုသူတို့ရေးရပဲအမှုဖွင့်တယ်ဖွင့်ပြီးဥပဒေအတည်ပြုတယ်ဒေါ်စိုးလီသူ့ဒါလီအောင်တရားခံဖြစ်နေကလေးစုံရဲ့ဥပဒေအဲ့ဒီဟာနဲ့တရားစွဲထားတာအဲ့တော့သူတို့ဒီတာဝန်ရှိတဲ့လူကြီးတွေကကလေးစုံရဲ့ဥပဒေကိုမတောင့်လျှောက်ဖဲနဲ့မထိန်းသိမ်းဖဲနဲ့ဒီလိုလက်လွတ်စပယ်တာဝန်မဲ့ပြောဆိုခြင်းဒီကမားတော့ဥပဒေအရဆိုရင်တော့သူလည်းညှိတာပေါ့ဗျာသူလည်းဥပဒေအောက်မှာပဲအတူနေရမှာပဲလေဟုတ်လား
ဗစ်တိုးရီးယားအမှုကတန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုမနေ့ကဒက္ခိဏခရိုင်တရားရုံးကတရားရှင်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲကိုသတင်းတောက်တွေအပြင်စိတ်ဝင်စားသူမြည်သူမဆိုလာရောက်နားထောင်နိုင်ကြောင်းမနေ့ညကလေးကကြေညာခဲ့တာပါဒါအပြင်ဗစ်တိုးရီးယားအမှုနဲ့ပတ်သက်တဲ့ဓာတ်ပုံတွေနဲ့ပုံကိုရေးအချက်လက်တွေကိုအများပြည်သူမြင်သာအောင်ဗုဒ္ဓတွေထောင်ပြီးခင်းချင်းပြသထားတာဖြစ်ပါတယ်အခုလိုလှုပ်ဆောင်တာတွေဟာကလေးငယ်အခွင့်အရေးကိုချိုးဖောက်ရာရောက်နေပြီးဥပဒေအရတရားစွဲဆိုလို့ရကြောင်းကိုအောင်ကြီးရဲ့ရှင်နေဦးခင်မောင်စောကပြောပါတယ်
ကိုကလေးငယ်ဥပဒေမှာရှိတယ်ဗျ96ပါလေကလေးငယ်မျက်နာတဲ့လူဖြစ်တယ်နော်တည်ရလို့တို့မို့လေကလေးငယ်ကတည်ရခံဖြစ်တယ်တို့မို့ကလေးငယ်ကတက်တည်အဖြစ်ဖြစ်နေတယ်ဆိုအဲ့ကလေးငယ်မိသူမိဝါဖြစ်ကြောင်းထင်ရှားစေဖို့အတွက်ဖော်ပြချက်တွေမဖြန့်ဝေရဘူးမကြေညာရဘူးလို့ပြောတာရှိတယ်ဗျအဲ့ဒီအလုပ်ကိုလုပ်မိရင်ကလေးငယ်ဥပဒေပုံမှန်တရားတည်ကကြီးနဲ့ဆွဲခံရတယ်ဗျဒါဥပဒေပဲဥပဒေတက်တော်သားဆိုတဲ့ရဲကြီးပိုတိရမှာတည်လက်တည်မှာပါတမင်လုပ်တယ်ဆိုလို့ရှိရင်လေဒီစိတ်ကြက်ကတော်တော်ဆိုးရပါတယ်ဗျာတမင်မဟုတ်ရင်လေသူတို့ကတင်တန်းနေတော့အများကြီးပြီးဖို့လိုမယ်လို့ကျွန်တော်ထင်တယ်ဗျာ
နေပြည်တော်ဝက်စတန်ဖေးပုတ်ကလေးကမူကြိုးချောင်းကအသက်3နှစ်အရွယ်လိန်အချမ်းဖက်ခံထားရတဲ့ကလေးငယ်ကိုနာမည်မဖော်ဘဲဗစ်တိုးရီးယားလို့အများကခေါ်ပြီးဒီကလေးငယ်ရဲ့ရှေ့ရေးအတွက်သူ့ရဲ့အမည်ရင်းကိုကာကွယ်ထားတဲ့အချိန်မှာတာဝန်ရှိတဲ့သူတွေအနေနဲ့အခုလိုသတင်းစာရှင်းလင်းပွဲမှာဖွင့်ချလိုက်တဲ့အပေါ်ဒီအမှုကိုဝန်ရံသူတယောက်ဖြစ်တဲ့ကိုတက်ကမူညိုကအခုလိုပြောပါတယ်
လိုက်လုံးရင်ကြောင်းနဲ့မတအားဘူးသူတို့ကတမီးလေးရဲ့နာမည်နောက်ပြီးတော့မိသားစုရဲ့နေရက်လိပ်စာအလုပ်ကံရဲ့အကောင်လုံးကို page မှာ 都拼命的来捡不来一个，因为当时我常常没睡太阳，熬了特别，我先说那白没在家那段，但没有放小看了，那明天的工农记录的工农啊，然后没对钱没加进来，那那没给我去周一啊都不会到上班去了路啊，然后我上小看了，一路都给来到捡到路啊，那里都是有这个乞丐在那过。
မြန်မာနိုင်ငံရဲ့တက်ဖွဲ့ဟာဒီကနေ့သတင်းစာရှင်းလင်းပွဲအပြီးမှာတော့ဒီမှုနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုသူတို့ရဲ့ Facebook လူမှုကွန်ရက်မှာဖြန့်ဝေခဲ့တာကြောင့်လည်းအများကဝေဖန်နေကြတာပါ။ကိုအောင်ကြီးရဲ့တရားရှင်လွတ်မြောက်လာတဲ့အပေါ်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေပြောဆိုတာတွေကတရားရုံးတော်ကိုမထီမဲ့မြင်ပြတာလို့ရှင်းနေဦးကြီးမြင့်ကအခုလိုတုံ့သက်ထားပါတယ်။
ဒီနေ့လောက်တဲ့သတင်းစာရှင်းလင်းပွဲဟာအောင်ကြီးကလွတ်သွားတဲ့ကြောင့်တရားခံအစ်စ်မှန်ပေါ်ပေါက်ရေးအတွက်ကျွန်တော်တို့ကြိုးစားအားထုတ်ပါမယ်လို့ပြည်သူလူထုကိုအာမခံတဲ့ဒင်းလာရှင်းလင်းပွဲမဟုတ်ဘူးသူတို့ကိုသူတို့ကာကွယ်တဲ့သူများကိုထိုးချတာဒင်းလာရှင်းလင်းပွဲကြီးဖြစ်နေတယ်ဗျာအဲ့ဒီဟာကိုတော့ကျွန်တော်ရှုတ်ချတယ်ဒီလိုပြောရင်တရားရုံးတော်အဖြစ်တည်နေတယ်ဟိုတော့ကတရားရုံးမထင်မဲ့မြင်ဥပဒေသာမပြေလို့ရှိရင်အဲ့ဒီကတန့်တရားဆွဲလို့ရတယ်တရားရုံးကပဲလွတ်တာစောလိုက်သလိုသူတို့ကဒီချာလှုပ်ထားပါရဲ့ကနေတရားရုံးကပဲတလွဲလှုပ်သလိုလိုသူတို့ပြောတဲ့ပုံစံတွေက
ဗစ်တိုးရီးယားအမှုမှာလူသက်သေ26ယောက်ထဲက19ဦးကိုစစ်ဆေးပေးခဲ့ပါပြီဒီမှုပေါ်တမနာယုံကစောင့်ကြည့်နေသလိုပြည်သူအများကလည်းအမှုမှန်ပေါ်ပေါက်ဖို့အတွက်စောင့်ကြည့်ဝန်းရံနေကြတာပ
ါစုစုပြပြသွားတာပါရှင်အခုတောင်ဆန်းစုကြည်ရဲ့မန်အောင်ခီးစဉ်ကိုကြည့်ကြရအောင်ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရခိုင်ပြည်နယ်မန်အောင်မြို့ကိုဒီကနေ့သွားရောက်ရမှာသူမရောက်ခင်မနေ့ပိုင်းကမန်အောင်မြို့ထဲမှာဘုံပောက်ကွဲမှု၃ချိန်ဖြစ်ခဲ့ပါတယ်လက်လုပ်ဘုံတွေဖြစ်ပြီးထိခိုက်တော့မရှိဘူးလို့သိရပါတယ်နိုင်ငံတော်တိုင်ပင်ခံဒီမန်အောင်မြို့ကိုရောက်ချိန်မှာနေရောင်ခြည်စွမ်းအင်၃တပ်အားပေးစစ်ရုံဖွင့်ပွဲကိုသွားခဲ့တယ်လို့ဒေသခံလူထုနဲ့လည်းတွေ့ဆုံခဲ့ပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်ကပြောပြပေးပါရှင်
ဟုတ်ကဲ့ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မန်အောင်မြို့နယ်ခအုံးမော်ကျေးရွာမှာတည်ဆောက်ထားတဲ့နေရောင်ခြည်စွမ်းအင်သုံးဆူလာတာအပိစက်ယုံဖွဲ့ပွဲကိုတက်ရောက်တာဖြစ်တယ်လို့ရခိုင်ပြည်နယ်စိုးရဖွဲ့စီပင်ဝန်ကြီးဦးဝင်းမြတ်ကပြောပါတယ
်ဒီကလာရောက်တဲ့အကြောင်းကတော့အမအောင်မြို့မီလီအကျေစီဝါစစ်တမ်းနဲ့အဲ့ကျွန်တော်မီအပ်တင်းနဲ့ဖွင့်ပွဲပေါ့နော်အဲ့မီဖွင့်ပွဲကိုကြောက်လာပြီးတော့လာချက်ပါဒီဆုံးရလို့တော့အမိကင်းရလို့ဒီကဒုတိယအစီအစဉ်အတွက်ပြေဆုံးရလို့
တော့အောင်ဆန်းစုကြည်မအောင်မြို့ကိုမရောက်မီဒီနေ့နဲ့အစောပိုင်းမှာမိုင်းတုံးလုံးပောက်ကွဲခဲ့တယ်လို့စီပင်ဝန်ကြီးဦးဝင်းမြတ်ကဆက်ပြောပါတယ
်ဟုတ်ကဲ့ရှင်ရောက်တဲ့လူငင်းနဲ့အဲ့လိုပောက်ကွဲကြည့်ရတာပဲဘယ်လိုမျိုးပောက်ကွဲရလဲဆက်တာပြီးတော့ပြောရတာဒီလိုတဲ့မနီးကြည့်ရတာဒီလို
မောင်ဟိုတယ်ကျန်းတဲ့ငအင်းတုတ်တန်ကြီးမှာဒီမနေ့6နာရီကျော်ချိန်ပလင်းနဲ့လှုပ်ထားတဲ့လက်လုပ်ပုံးပောက်ကွဲမှု3ချိန်ဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတဆုံစရာမရှိဘူးလို့ဒေတာခန်တွေကပြောပါတယ်အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစုံဦးကလည်းမန်အောင်မြို့တွင်ပောက်ကွဲမှုဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ဟုတ်ကဲ့ဗျာမိုင်းတုံးလုံးကွဲတယ်မန်အောင်မှာမိုင်းတုံးလုံးကွဲတယ်ဒီလိုဘာမှမရှိတာဆိုတော့
ပောက်ကွဲမှု3နေရာဖြစ်ပွားခဲ့ပေမဲ့လည်းဒေါအောင်ဆန်းစုကြည်အနေနဲ့မောင်အောင်မြို့နယ်ခအုံးမော်ကျေးရွာမှာတည်ဆောက်ထားတဲ့နေရောင်ခြည်စွမ်းအင်သုံးဆူလာတာအပိစက်ယုံခဲစစ်မီ24နာရီထုတ်လှုပ်ပေးနိုင်မှုအဖွဲ့ပွဲခန်းနာကိုတက်ရောက်ပြီးလူထုတွေ့ဆုံပွဲကိုလည်းပြုလုပ်ခဲ့ပါတယ်ဆူလာတာအပိစက်ယုံခန်းမမှာပြုလုပ်တဲ့တွေ့ဆုံမှုမှာမောင်အောင်မြို့နယ်ဖွံ့ဖြိုးရေးလုပ်ငန်းအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတင်ပြမှုတွေရှိနေခဲ့တယ်လို့ဒေတာခန့်သူဖြစ်သူကိုသိမ်းမြတ်ဆိုးကအခုလိုပြောပါတယ
်မောင်ရင်မင်းကိုဒီပြည့်နေနေကြီးရဲ့ဒီဆင်းလို့ရအောင်တော်ဆောင်ရွက်ပြပါပြီးတော့ပြန်ရတော့ရှိရမောင်မျိုးမျိုးနဲ့စစ်ပုံနဲ့အေးဖေးုံကြီးခွေးစိတ်ကန်းကြီးဒီလိုကိစ္စတွေတောင်းကြရဲအနောက်ရဲ့လမ်းတွေဒုံရတွေတောင်းတယ်ဒီတောက်ရီတောင်းမှုရှိရနေမှာဒီကန်းတွေတောင်းတော့ဒီတောင်းတွေလုံးဝမဲဆိုပြီးတော့အဲ့လိုစတိကျဲတော်တော်တယ်ဟာ
ဒါပြင်စီရေပတိပခသိမ်းမာနေစေရခိုင်ပြည်နယ်မှာလက်နက်ကင်နီလန်းနဲ့အပြေမရှာဖို့ကိုလည်းတော်အောင်ဆန်းစုကြည်ကနေဒီကနေ့လူထုတွေ့ဆုံပွဲမှာတိုက်တွန်းခဲ့ကြောင်းကိုသိမ်းမြတ်စိုးကပြောပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်တယ်လို့ငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးမှုအခြေအနေကတော့တိုးတက်မှုတဆုံတရာမရှိသေးပါဘူး။ဒီဇင်ဘာ15ရက်နေ့ကရခိုင်တပ်တော်အေအပါဝင်မြောက်ပိုင်းလက်နက်ကိုင်၄ဖွဲ့နဲ့အစိုးရတို့အကြားတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပေမဲ့နောက်တစ်ကြိမ်ပြန်လည်တွေ့ဆုံဖို့တာသဘောတူညီခဲ့ကြတယ်လို့တိကျတဲ့ဖြေတော့မရရှိခဲ့ပါဘူး။
နိုင်ကိုရင်ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ရဲ့အရက်သားတွေထိခိုက်သေးနေရတဲ့ပြစ်ခတ်မှုတွေဘက်ကိုလည်းအလှည့်ပေးချင်ပါတယ် မြေပုံမြို့နယ်ကန်ထောင်ကြီးအလဲပိုင်းရက်ကွက်မှာကြီးစံထိမှန်ပြီးအမျိုးသမီးတယောက်ပွေချင်းပြီးသေဆုံးသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုပစ်ခတ်မှုတွေအတွင်မှာလည်းအရက်သားတွေနေစဉ်နဲ့အများဆုံးသလိုထိခိုက်သေဆုံးနေရတာပါ။အခုလိုအရက်သားတွေသေဆုံးနေရပေမဲ့အစိုးရစစ်တပ်ဘက်ကရောရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကပါသူတို့လက်ချက်မဟုတ်တဲ့အကြောင်းအပြန်အလှန်ညှင်းဆုံနေကြပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင်။
ရခိုင်မြောက်ပိုင်းမြေပုံမြို့နယ်မှာမနေ့ကညနေပိုင်းကပြစ်ခတ်တိုင်တွေထွက်ပေါ်လာပြီးကန်းတောင်ကြီးလေပန်းရပ်ကွက်မှာနေထိုင်တဲ့မျိုးသမီးတဦးရဲ့ဦးခေါင်းကိုကြီးထိမှန်ပြီးသေဆုံးသွားခဲ့တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်မှဦးဖေတိုင်ကပြောပါတယ
်။အဲမနေ့ကညနေ 9:00 လောက်မှာကန်းတောင်ကြီးလေပန်းရပ်ကွက်နော်အဲဒီမှာမျိုးသမီးတူကိုတဲ့နေငယ်ကြီးဆံမှာတဲ့နေကြီးတော်မဟုတ်ဘူးတဲ့နေကြီးကနေကြီးဆံထိပြီးတော့အနှစ်ခုတည်းထိပြီးတော့အဲကွေးစင်းပြီးဆုံးသွားတာပေါ့။ကန်းတောင်ကြီးမျိုးနယ်တမိုင်ခွဲလောက်ရှိနေဒီထူတော်ဆိုတဲ့နေရာမှာလက်နေငယ်တန်တွေကြားတယ်လို့ပြောပါအဲအဲ့ဒီကလက်နေငယ်အဲတခုခုပေါ့နော်အဲပြခတ်မှုကလူဖက်ကိုကြားရောက်ခဲ့လို့အာဒါထိရဲလို့အဲတရင်ပြရဲလို့ပြကြတာပေါ့တခြားအင်ဂျီကိုလည်းထိတယ်လို့ပြောတယ
်မနေ့ကမြေပုံဖက်မှာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့ကန်တောင်ကြီးတစ်ဖက်မှာရှိတဲ့အစိုးရတပ်ကလက်နေကြီးလက်နေငယ်တွေနဲ့လှမ်းပစ်နေတာရှိတယ်လို့ရခိုင်လက်နေကန်အေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်ဟုတ်မနေ့ကအဲ့ဒီကန်တောင်ကြီးဘက်မှာကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာမရှိဘူးတို့ကျွန်တော်တို့ဒီဒေသခံတွေကြီးကတရားတလောက်ကတော့ဒီကန်းထောင်ကြီးကတပတ်ကမှရှိတဲ့ဗမာစစ်တပ်ကနေပြီးတော့သူဒီကန်းထောင်ကြီးဘာကိုလက်နေကြီးနဲ့လှမ်းပစ်တာလို့သိရတယ်ဆိုတော့အဲ့ဒီမှာမျိုးသမီးတယောက်ထိတယ်အဲဒီဆိုပြီးတော့ကျွန်တော်တို့သိတယ်ဟိုကျွန်တော်တို့နားလေတလောက်ကတော့ဗမာစစ်တပ်ဟာဒီအရသာပြည်သူတွေကိုတို့ဒီပြစ်ခတ်တတ်ကြတဲ့အချိန်တိုင်းမှာတိုက်ပွဲဖြစ်တယ်ဆိုပြီးတော့မှတို့ဒီဟိုလောက်ကြံပြီးတော့အဲ့လိုဒီပြောတာရှိတယ်။နောက်တိုက်ပွဲအတူတူခံတီးတာလည်းရှိတယ်။ဆိုတော့ဒီဟာနေပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဒါသိရသွားမှုကိုပြောင်ပြောင်တင်းတင်းကျူလွန်တာဖြစ
်လက်ရှိရှင်မှာလည်းမြေပုံမြို့နယ်ကန်ထောင်ကြီးကျေးရွာမှာတပ်မတော်ကဝင်ရောက်ပြီးတော့စစ်ဆင်မှုတွေပြုလုပ်နေတယ်လို့ကန်ထောင်ကြီးဒေသခံတူကလည်းပြောပါတယ်။တပ်မတော်ဘက်ကတော့မြေပုံပြစ်ခတ်မှုအသေးစိတ်ကိုမသိရသေးသလိုစစ်ဆင်ရေးတာဝန်ကထပ်ဆောင်နေတာဖြစ်တဲ့အတွက်ကြောင့်ရခိုင်ပြည်သူတွေဒုက္ခရောက်အောင်မလုပ်ဘူးလို့အနောက်ပိုင်းတိုင်းစစ်ထံနဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
အဲ့တော့ကျွန်တော်ကာကနာတော့မသိသေးဘူးဗျကျွန်တော်လည်းပုံမေးကြည့်လိုက်ဦးမယ်နော်ကျွန်တော်တို့ကတော့စစ်စင်ရေးတာဝန်ထားဆောင်နေတာဖြစ်တဲ့အတွက်ကြောင့်မလို့သိကြတဲ့အားဒီရခိုင်ပြည်နယ်ဒုက္ခရောက်အောင်နံပါတ်1မလုပ်ဘူးနော်ဒီဒေသမှာရှိတဲ့ပြည်သူလူတွေအတိဒုက္ခရောက်အောင်မလုပ်ဘူးသိကြတယ်ကျွန်တော်ပြောရတယ်အဲ့အားတော့မလုပ်ဘူးကိုတက်နိုင်တဲ့ဘက်ကပဲဟောလာဖန်မှုပေးမယ်ဒါပဲ
မနေ့ကလည်းမြောက်မြို့နယ်ကျောင်းတောင်ကျေးရွာမှာတော်တိန်တို့ထိချသွားတဲ့မြို့သားတူမိုင်းထိမှန်တည်ဆုံခဲ့ရပါတယ်ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှအရသာထိခိုက်သေဆုံးမှုတွေဟာလည်းတနေ့ထက်တနေ့များပြားလာတာလည်းဖြစ်ပါတယ်။အရသာတွေတေဆုံးတိုင်းမှာလည်းနှစ်ဖက်ပြန်လည်ဆွဆွနေကြတာပဲဖြစ်ပါတယ်။မြေပြုံမြို့နယ်နဲ့ထိစပ်နေတဲ့အမ်းမြို့နယ်မှာပြီးခဲ့တဲ့နှစ်ရက်လောက်ကမိုင်းထောင်ဖို့ရောက်ရှိနေတဲ့အဲတပ်ဖွဲ့ဝင်အုပ်ကိုတပ်မတော်ကအသည့်ဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တေဆုံးသူတွေဟာအဲတပ်ဖွဲ့ဝင်တွေမဟုတ်ကြောင်းအဲဖက်ကညှင်းဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အရသာဒေသခံတွေတည်ဆုံတာတွေဒဏ်ရာရတာတွေနဲ့စစ်ဘေးရှောင်ဥယျာဉ်တွေများပြားလာတဲ့အတွက်ကြောင့်နှစ်ဖက်လက်နက်ကင်တပ်တွေအနေနဲ့ဆွေးနွေးတိုင်ပင်ပြီးတော့အပြစ်ခတ်ရစေဖို့လိုအပ်တယ်လို့ပြည်သူ့လွှတ်တော်မှဥဖေတန်းကပြောပါတယ်။
ကျွန်တော်တို့ဘက်ကတော့ဒါတိုက်တွန်းပါတယ်ဒီနှစ်ဖက်ဒီဘက်လက်နက်ကင်တိုက်ပွဲတွေကိုရစေဖို့နဲ့နော်ဒီဆွေးနွေးဝေးတခုစကောင်းမှာဒီလေးတွေဆွေးနွေးပြီးတော့ဒီအဖြစ်ခါရဆဲတာလို့အဲဒါတချင်းငိမ့်ငိမ့်တိရှောက်တာလို့ဒါတွေကိုကျွန်တော်တို့ဘက်ကလုပ်ဖို့တိုက်တွန်းပါတယ်။ဒါပေမဲ့အရင်ကတော့ဒီတဲ့အတိုင်းပဲဟိုစစ်ပွဲတွေကပြင်းရှိတဲ့အချင်းအဲစစ်ပွဲဧရိယာလည်းပူကျပြန့်လာတယ်။အိုက်ဝဲတွေကလည်းပြင်းထန်လာ။အဲတိဆုံသူတွေလည်းများလာတယ်။ဒုက္ခတွေလည်းသိရှိပြီးတော့ရှိလာတယ်။အဲတနည်းတစ်ခြားစစ်ပွဲတွေလည်းကြာဆင်းလာတယ်ပေါ့နော်။အဲအဲ့ဒါကြောင့်ကျွန်တော်တို့ဒီစစ်ပွဲတွေကိုနှစ်ဖက်ခေါင်းဆောင်နေရပေါ့နော်။ငင်းကျန်ရတဲ့အဖြစ်ချရဖို့ပေါ့အဲ့ဒါကိုတော့ကျွန်တော်တို့ကအများကြီးတိုက်တဲ့တိုက်တွန်းနဲ့ပြောလဲပြောလင်းနေရတယ်။လုံးဝရင်တော့ဒီကဲအခက်အခဲတွေကြံနာတွေဒုက္ခတွေကျွန်တော်တို့ပြည်သူတွေရင်ဆိုင်လာရမယ်လို့ကျွန်တော်တို့ယူဆမိပါတယ်
။ရခိုင်မြောက်ပိုင်းမှာတပ်မတော်ဖက်ကနေနေရှင်းလင်းရေးတွေအရင်ကထက်ပုံမလှုပ်ဆောင်လာသလိုအဲအဖက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလဲဦးမှုယူပြီးတိုက်ခိုက်နေတာတွေကြောင့်ရခိုင်စစ်မြေပြင်ဟာလည်းရခိုင်ကတဲ့ပုံမျိုးကြည်ပြန့်လာတာဖြစ်ပါတယ်။ဒီကနေ့မှလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့မိုင်အောင်ခီးစဉ်မှာပောက်ကွေးမှုတွေနဲ့ကြုံတွေ့ခဲ့ရတာဖြစ်ပါတယ်
။ကိုသက်နိုင်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုဝေဖန်ကြံပေးလို့ရဲနားဆင်လို့ရဲတည်သချင်းတောင်းယူလို့ရဲဆိုရင် VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွင်းနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်တပြေးညီနားဆင်နိုင်ကြပါတယ်။အခုညဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်စင်ခန္ဓာတွေမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြမ်းမာရေးအစီအစဉ်မှာ
အရေးယုံခင်ပြီးတော့ပြကြတာ။တကယ်တော့ရေယုံမဟုတ်ဘူး။ဟိုကမီးပိုးကောင်လောင်တာပေါ့နော်။သူကအင်းဆက်ပိုးကောင်လေးပေါ့နော်
မီးပိုးကောင်အင်းဆက်အစိတ်တင်တာဘယ်လိုကာကွယ်ရမလဲဆိုတာကိုအရေးပြအထုကဒေါက်တာစိုးဝင်းဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနှာစင်ကြရမှာဖြစ်ပါတယ်အစီအစဉ်နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကန်တာကိုလည်းနှာစင်ကြရမှာပါရှင်အခုအရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားမှာပါရှင်းနှစ်နွေရာသီမှာလျှက်စစ်ဓာတ်အားပုံမူသုံးဆွဲလာနိုင်ရေးဓာတ်ငွေ3လျှက်စစ်ဓာတ်အားပေးစက်ရုံ5ခုတိစောက်ဖို့တရုတ်ကုမ္ပဏီတွေလုတ်ပိုင်ခွင့်ရသွားပါတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်လာမယ့်နွေရာသီမှာလျှက်စစ်ဓာတ်အားလိုအပ်တာကိုအချိန်မီဖြည့်ဆည်းနိုင်ဖို့အတွက်ဓာတ်အားပေးစက်ရုံစီမံကိန်း5ခုတရုတ်ကုမ္ပဏီတွေကိုလုတ်ခွင့်ပေးလိုက်ကြောင်းလျှက်စစ်နယ်စွမ်းအင်ဝင်ကြီးဌာနကလွန်ခဲ့တဲ့အောက်တိုဘာလကကြေညာပါတယ်။ကြောက်ဖြူကျွန်းချောင်းအလုံးတာကိတနဲ့တန်လျင်မှာတည်ဆောက်ပါလိမ့်မယ်။ဒီလုပ်ငန်းအတွက်ကုမ္ပဏီ18ခုတင်တာမှာရှင်ပြိုင်တဲ့အနေနဲ့5ခုကိုရွေးချယ်လိုက်တာပါပဲ။ဟောင်ကောင်အခြေစိုက် V Power Holding ဥပိုင်ကုမ္ပဏီကစီမံကိန်း4ခုမှာပါဝင်ပြီး China National Technical Import Export Corporationစင်တီကာတုံးခုမှာပါဝင်ပါတယ်။ V Power Holding ဥပိုင်ကုမ္ပဏီဟာလျှက်စစ်ဓာတ်အားပေးလုပ်ငန်းမှာအနည်း20ကျော်အတွေ့အကြုံရှိတဲ့ကုမ္ပဏီဖြစ်ပြီး2015မှာမြန်မာပြည်မှာလုပ်ငန်းစပါတယ်။ကြောက်ဖြူမှာ50မီဂါဝတ်ရှိတဲ့စက်နှလုံး၊မြင်းမြာမှာမီဂါဝတ်100ကျော်ရှိတဲ့စက်နှလုံးတိစောက်ပြီးဖြစ်ပါတယ်။ကြောက်ဖြူတန်လျင်နဲ့တာကိတဆက်ယုံတွေမှာ V Power Holding ဟာTechnical Import Export Corporation နဲ့ပူးတွဲလုပ်ကင်ပြီးကျွန်းချောင်းဆက်ရုံကိုတော့တူဦးတီးတည်ဆောက်မှာဖြစ်ပါတယ်။ V Power Holding Company ဟာ Indonesia, Bangladesh နဲ့တိရိလင်္ကာမှာလည်းလုပ်ငန်းရှိပါတယ
်။စီမံကိန်း၃ခုမှာပါဝင်တဲ့ CNTIC Core Twin Gong Pu Gong Corporation ဟာတက်တန်း60ကျော်တဲ့ Beijing အခြေစိုက်နိုင်ငံပိုင်ကုမ္ပဏီဖြစ်ပါတယ်။စီအစိုးရလက်ထက်ကလေးကမြန်မာပြည်ကိုမော်တော်ကားသင်းမောလေယာဉ်စတဲ့စစ်ပစ္စည်းတွေရောင်းချလာခဲ့တဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်။မြန်မာမှာ90မီဂါဝတ်ဓာတ်ငွေ3လျှက်စစ်ဓာတ်အားပေးစက်ရုံတည်ဆောက်ပြီးလွန်ခဲ့တဲ့မတ်လကစပြီးမီးပေးနေပါတယ်။ရန်ကုန်အလုံးမြို့နယ်မှာမီဂါဝတ်150ဓာတ်ငွေ3လျှက်စစ်ဓာတ်အားပေးစက်ရုံတည်ဆောက်ခွင့်ရသွားသူကတော့ CEEG ခေါ်တရုတ်စွမ်းအင်အင်ဂျင်နီယာကုမ္ပဏီဖြစ်ပါတယ်။ကုမ္ပဏီ5ခုတန်တာဝင်ရောက်ရှင်ပြန်ရမှာယူနစ်ဈေးနှုန်းအနည်းဆုံးတင်ပြတဲ့CEEG ကိုရွေးချယ်လိုက်တယ်လို့လျက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ
်တိုက်ဆိုင်ခြင်းတော့စက်တင်ဘာလမှာကပ္ပဘာအုပ်စုက CEEG ကုမ္ပဏီကိုနာမည်ပြက်စရင်တွင်ပြီးတန်ခတ်အရေးယူလိုက်ပါလေကပ္ပဘာရဲ့ငွေကြေးပါဝင်တဲ့စီမံကိန်းတွေမှာပါဝင်ခွင့်မပြုကြောင်း CEEG ကုမ္ပဏီကိုလာပေါင်း20ပိတ်ပင်တားမြစ်ပြီးတန်ခတ်အရေးယူပါတယ်အာဖရိကတိုက်ဇမ်ဘီယာနိုင်ငံလူစာကာမြို့ကလျှက်စစ်ဓာတ်အားစီမံခန့်ခွဲမှာ CEEG ကုမ္ပဏီဟာစာရွက်စာတမ်းအထုသုံးပြီးလိမ်လည်လည်ပြတာမှုတန်ခတ်အရေးယူခံရတာဖြစ်ပါတယ်။ဒါပေမဲ့ CEG ကုမ္ပဏီဟာမွန်ပြည်နယ်တထုံမြို့ကမီဂါဝတ်120တန်းဝေသုံးဓာတ်အားစက်ရုံတည်ဆောက်ပြီးလွန်ခဲ့တဲ့ဧပြီလကဖွင့်လှစ်ပါတယ်တထုံဓာတ်အားစက်ရုံကိုကမ္ဘာပံကချေးတဲ့ဒေါ်လာငွေတန်း130နဲ့တရုတ်ကုမ္ပဏီ CEG ကတည်ဆောက်တာဖြစ်ပါတယ
်ကမ္ဘာပံကအရေးယူထားတဲ့ကုမ္ပဏီဟာအခြားအပြည်ပြည်ဆိုင်ရာဘဏ်တွေနဲ့လည်းပတ်သက်ခွင့်မရှိတော့ပါဘူးဒါကြောင့်ကမ္ဘာပံကချမှတ်ထားတဲ့အဂရိကင်းစင်ရေးလမ်းညွှန်ကိုလိုက်နာကျင့်သုံးဖို့ CEEG ကုမ္ပဏီကသဘောတူထားပါတယ်ဒီနှစ်ထဲမှာလိန်လယ်လှည့်ပြားမှုနဲ့ကမ္ဘာပံကဒဏ်ခတ်ရေးယူထားတဲ့ကုမ္ပဏီ48ခုရှိပါတယ်အဲ့ဒီထဲမှာအများစုဟာတရုတ်ကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်တရုတ်မြန်မာစီးပွားရေးဈေးညံတိဆောက်ရင်းပါတရုတ်ကုမ္ပဏီအများအပြားဝင်ရောက်လာနိုင်ပါတယ်စီးပွားရေးဈေးညံအကောင့်ထဲပို့ဖို့တရုတ်ဘက်ကစီမံကိန်း30တင်ပြထားပေမဲ့၉ခုကိုသာမြန်မာဘက်ကသဘောတူထားကြောင်းသိရပါတယ်ဒီ၉ခုအနက်အထူးစီးပွားရေးဆောင်၃ခုကိုသာအတည်ပြုထားပါသေးတယ
်လွန်ခဲ့တဲ့နှစ်အထိမြန်မာပြည်မှာအများဆုံးရင်းနှီးမြှုပ်နှံသူဟာတရုတ်ဖြစ်ပါတယ်စင်ကာပူမှာအခြေစိုက်ပြီးမြန်မာပြည်ကိုဝင်ရောက်လာတဲ့တရုတ်ကုမ္ပဏီတွေကြောင့်ဒီနေ့ထဲမှာအများဆုံးရင်းနှီးမြှုပ်နှံသူဟာစင်ကာပူဖြစ်နေပါတယ်မြန်မာတပြည်လုံးရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှာ60ရာခိုင်နှုန်းဟာရန်ကုန်တိုင်းမှာရှိပါတယ်ရန်ကုန်တိုင်းမှာဒီနေ့တည်းရင်းနှီးမြှုပ်နှံခွင့်ပေးလိုက်တဲ့နိုင်ငံခြားကုမ္ပဏီတရားကျော်မှာတရုတ်ကုမ္ပဏီ65ခုပါဝင်ပါတယ်အထည်ချုပ်လုပ်ငန်းမှာလည်းတဝက်ကျော်ဟာတရုတ်ကုမ္ပဏီတွေဖြစ်နေတာတွေ့ရပါတယ်ဒါတွေမကသေးပါဘူးဟောင်ကောင်ကကုမ္ပဏီ18ခုနဲ့ထိုင်ဝမ်ကုမ္ပဏီ6ခုလည်းရင်းနှီးခွင့်ရသွားကြပါတယ်ဒါကြောင့်မြန်မာပြည်မှာတရုတ်စင်ကာပူဟောင်ကောင်နဲ့ထိုင်ဝမ်တရုတ်တွေအများဆုံးရင်းနှီးမြှုပ်နှံကြပါတယ်တရုတ်အစိုးရရဲ့ပိုးကပ္ပလမ်းကြောင်းစီမံကိန်းနဲ့တရုတ်မြန်မာစီးပွားရေးဇင်းကြံအကောင့်ထယ်ပေါ်တဲ့အခါမှာတရုတ်ကုမ္ပဏီတွေပိုပြီးများပြားလာအောင်မှာဖြစ်ပါတယ်1988က2019အထိအတည်ပြုထားတဲ့တရုတ်အရင်းနှီးဟာဒေါ်လာတန်2000ဘူးရှိတာမို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏရဲ့26ရာခိုင်နှုန်းပြီးပါဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာရေးတုံသက်ချက်ကိုတနင်္ဂနွေနေ့မနေ့ခင်မှာနောက်တစ်ချိန်နှาศင်နိုင်ကြပါလိမ့်ရှင်အခုကျမ်းမာရေးကန္တာကိုနှาศင်ကြရအောင်ပါအင်းဆက်ပိုးတွေထွက်တတ်တဲ့မိုးအကုံဆောင်ကူကာလမှာအင်းဆက်ပိုးတစ်မျိုးဖြစ်တဲ့မီးပိုးကောင်ရဲ့အစိတ်ချောင်းအရေပြားမှာမီးလောင်ဒဏ်ရာတွေလိုအနာတွေဖြစ်တတ်ပါတယ်ဒါကိုရေယုံလိုတခြားအရေပြားရောဂါတွေအဖြစ်အထင်မှားတတ်ကြပါတယ်မီးပိုးကောင်ကြောင့်အရေပြားတွေလောင်ပြီးအနာရခဲ့ရင်ဘယ်လိုကာကွယ်ကုသမလဲဆိုတဲ့အကြောင်းအရေပြားအထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคရေပြားတစ်ခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီမီးပိုးကောင်လောင်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိနေကြလဲ
။မြန်မာနိုင်ငံဒီဒါဖြစ်နေကြပဲအထူးသဖြင့်ဒီလိုရပြီပေါ့နော်။ဟိုမိုးရာသီမှာတကြောနောက်ကမိုးကုံဆောင်ကူးလေးမှာတကြောအင်းချက်ပူတွေထွက်လာတဲ့အချိန်မှာဒါဖြစ်နေကြပဲဒီအချိန်ဆိုရင်ဒူနာတွေအတုံးလိုက်အတုံးလိုက်ရောက်လာတယ်ဆိုတော့ဒါအတော်အဆင့်ဖြစ်တယ်ပြောလို့ရပါတယ
်။ဟုတ်ကဲ့ဆရာအဲ့ဒါကဘလို့ဖြစ်တာလဲ
သူကအင်းဆက်ပိုးပေါ့နော်အင်းဆက်ပိုးအစိကြောင်ဒီအရေးသားမှလောင်ပြီးတော့အနာဖြစ်သွားတာပေါ့ရှားနာလိုပုံစံဖြစ်အနာဖြစ်ဖေးကန်းတွေဖေးရုံတွေမှာလာလာပြီးပြကြတယ်ရေယုံထင်ပြီးတော့ပြကြတာတကယ်တော့ရေယုံမဟုတ်ဘူးဟိုကမီးပိုးကောင်လောင်တာပေါ့နော်သူကအင်းဆက်ပိုးအကောင်လေးပေါ့နော်အဲ့ကောင်လေးကသွားရင်လည်းတကောအမီးကုတ်ကုတ်ကောင်လေးနဲ့သွားတာပေါ့အဲ့အင်းဆက်ပိုးထုတ်ခံရတာလို့တခါတလေကြာရင်လည်းအဲ့ဒါကိုထိတာကိုလည်းနဲ့ဖယ်လိုက်တဲ့အခါကျတော့သူကအစိတ်ပန်းလိုက်တာလို့တခါတလေသူကအဝတ်တွေလမ်းထားတယ်ညနေသုတ်ပွားရေးအင်းကြီးတွေလမ်းထားတဲ့အခါမှာသူကဖြတ်သွားရင်လည်းသူကအဲ့မှာရေတွေရှိနေတာလို့အဲ့ဒါလေးကိုကိုကဝတ်လိုက်တဲ့အခါကျရင်ထိတဲ့နေရာမှာလောင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီအင်းဆက်ပွေးကဘယ်လိုမျိုးလူရင်းနောက်ရောက်လာတာလဲဆရာကြီ
းလူရင်းနောက်သူကမီးအောင်ရှိတာကိုမီးအောင်ရှိတဲ့အခါကျတော့ဆွဲဆောင်တဲ့အခါကျတော့အင်းဆက်ပွေးကမီးအောင်ရှိတဲ့နေရာကိုလာတာအဲ့အနေနဲ့ရောက်လာတာ
ပါဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီမီးပိုးကောင်လောင်ပြီးတော့ဒီအရေပြားရောင်အနာဖြစ်တာကိုအသေးစိတ်လေးရှင်းပြပေးပါလားဆရာဘယ်လိုလက္ခဏာတွေပေါ်လာလဲပေါ့နော
်သူကရုပ်တရက်သူကပေါ်လာတာဗျဖြည်းဖြည်းပေါ်လာမှာပေါ့ဥမာအင်အားထလို့မျိုးမှာပေါ့ဟာဘယ်လိုဖြစ်တာလဲပေါ့ကိုယ်မှာလက်မှာဖြည်းဖြည်းမျက်နှာမှာဖြည်းဖြည်းနေနေတယ်ဆက်နေတယ်အကွက်လိုက်အချင်းလိုက်အဲ့လိုမျိုးပေါ်လာတယ်
အဲ့ဒါနေပြီးတော့ဒီအားကဘာဖြစ်မှမသိဘူးထားကြည့်ရနောက်ရကျတော့ပူဆိုးလာဘာလို့ပူဆိုးလာလဲဆိုတော့တိတ်အင်းဆက်ကူရဲ့အဆိတ်ကြောင့်အရေပြားအလွာအလုံးလောင်သွားတာပေါ့နော်အဆိတ်လောင်တယ်လို့လောင်သွားတာလောင်သွားတော့အဲ့ဒီနေရာတွေမှာကြည်လိုက်ရင်အလဲမှာဖြူပြီးတော့ဖြူရဲ့ဆိုတာအရေပြားကတည်သွားတာပေါ့အလွာတွေအလုံးတည်သွားတာဒီနေရာမှာဆိုရင်နေနေတယ်ခံစားမှုလက္ခဏာကလည်းအရေပြားလောင်သွားတဲ့ခါကျတော့အရေပြားမှာရှိတဲ့အာရုံကြောလေးတွေကထိခိုက်တဲ့အတွက်ကြောင့်လို့နားရဲတော်တော်လေးကိုလည်းနားရဆက်တယ်။တော့ရားသလိုနေတယ်။ဘာကြည့်နေရခက်တယ်ပေါ့နော်။အဲပြင်နာများတဲ့နေရာတွေကတော့ကိုခန္ဓာအပြင်ပေါ်တဲ့မျက်နှာတို့ကိုယ်တို့လက်တို့အဲ့လိုနေရာတွေမှာအဖြစ်များတယ်။ဒီကိုခန္ဓာအတွင်းပိုင်းတွေမှာတော့အဖြစ်နေတယ်။အဲ့လိုကနေတရနေရနေပြီးတော့တခါဒီတကူကြီးရက်ကြလိုက်ခုနနေနေတဲ့နေရာညူလာမယ်။ညူလာနေပြီးတော့မဲတယ်။နေပြီးတော့ခြောက်ပြီးကျွန်တော်တို့အနာပြင်းနေပြီးခြောက်တယ်လို့ခြောက်ပြီးတော့တဖြည်းဖြည်းအဲ့ဒါကွာသွားပေါ်သွားပြီးတနုပြန်မယ်အဲ့တနုကတပြေးပြေးအသားပြန်တက်လာပြီးတော့အနာပြန်ကျက်သွားတဲ့သဘောဖြစ်တာပေါ့နော်ဒါပေမဲ့အဲ့ဒီအချိန်ကြာလေးလောက်ကြည့်ဦးမှာဒီရက်နှင်းငယ်မှာဆိုရင်မနေနိုင်ဘူးဖြစ်ဆက်တယ်ပတိကောက်အရန်ဖြစ်တယ်အဲ့တော့ဖြစ်တဲ့ဒီကဒီဆင်းုံချိန်ကောင်နာပြန်ကြတာမြင်ရတယ်ပေါ့နော်အဲ့တော့ကြီးလိုက်တဲ့အခါကျရင်ဟိုမကြီးတဲ့အခါကျရင်သူကရေယုံစုပ်ကြီးမှန်းတယ်အဲသူကနီးပြီးဆက်ပြီးအရေးကြီးမှုတွေလည်းပေါ်နေတာဟုတ်အဲ့တော့ကျောင်းကိုယ်တိုင်ကလည်းရေယုံဆိုပြီးတော့ထင်ပြီးတော့လဲမှားပြီးတော့ကုနေတာတွေအများကြီးရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဟိုထပ်ဆင့်ဖြစ်နိုင်တာရှိသလားဆရာ
ဖြစ်နိုင်သေးတယ်သူကဟိုအင်းဆက်ပူရဲ့အစိတ်ကိုစိတ်ကအရန်များတဲ့အခါတိုင်းပိုးထပ်ပြီးတော့ဝင်နိုင်တာပေါ့အစိတ်အရန်များရင်လည်းဖြစ်တဲ့အနာကပိုလဲကြီးတယ်ပိုလဲနဲ့တယ်ပေါ့အဲ့မှာမှကိုကကီးဥမဆိုင်ဘူးဂိုင်တွေတာလဲမှမှန်ဘူးဆိုရင်ငါကိုရှိနေတဲ့အနာပေါ်မှာချားပဲကီးရာတွေပိုးထပ်ဝင်နိုင်တာရှိတယ်နောက်တစ်ခါကောင်းကောင်းတချို့ကြတော့အဲ့ဒါတွေကိုကုတ်ဖဲပြစ်တယ်နောက်တစ်ခါအညိုမဲဆွဲတယ်မသိမ့်သိမ့်နာတွေလိမ့်တဲ့အခါကြတော့အဲ့ရနေပြီးတော့အနာပြောက်သွားပြီမှာအမာရွက်ကြံတက်တယ်မာရွက်ကခုနပြင်းများတဲ့နေရာတွေရတယ်မျက်နှာလိုလက်တို့လဲပင်းလို့ဆိုတဲ့အခါကြတော့မာရွက်ထင်းနေရောအဲ့မှာကြည့်ဟိုနေလို့မကောင်းဘူးပေါ့စိတ်ကအញ្ញင်းရတာပေါ့နောက်တစ်ခါဒီအနာရှာရှာပါးပါးအနေနဲ့ပြောရင်အနာအញ្ញင်းနဲ့သွားတယ်ကျွန်တော်အနာရင်းနေပြီးတော့လို့အရေးကဒီတော်လုံးကွာသွားတယ်ဆိုတော့ဈေးရုံတင်ရတဲ့အထီးတွေပါပြီးတော့စူးစူးဝါးဒီဖြစ်နိုင်ကြအနေချင်းတော့ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအချိန်တွေမဆိုးသွားအောင်ပေါ့နော်ကုသမှုနေထားဘယ်လိုရှိလဲဆရာ
သူကအင်းဆက်ဘူအစိတ်ဆိုတော့အဲ့ဒီအစိတ်ကိုအရင်ဆုံးဖြစ်တာနဲ့ဒီအများဆုံးဖယ်ရှားမယ်သူကအဲ့အစိတ်ကကြာကြာတွေ့လေအနာပူနဲ့တွေဖြစ်တာ哦အဲ့တော့ဘလို့ဖယ်ရှားမလဲဆိုရင်ဒီဥမာကိုယ်အကောင်ကိုက်လိုက်တာကိုသိတယ်ဆိုရင်တခါရေနဲ့ဆက်ပြန်တဲ့ဖော့ဖော့လေးအသားအရာဆေးပြရတော့တကူရှိတာကဒီအင်းမီးတိုးကောင်မှာအရေးပြန်မတော့အောင်အရေးပြန်တော့ရင်ပူဆိုးသွားနာလဲပူရင်တည်းမှရုပ်လည်းကျန်တယ်အဲ့ဒါကတော့အထူးပြောချင်တဲ့ဥစ္စာပေါ့နော်အရေးပြန်ဆိုတာကတင်ချာအိုဒင်းပေါ့အိုဒင်းပါတဲ့နာလေးနဲ့တင်ချာအိုဒင်းဆိုတာရှိတယ်အဲ့ဒီတင်ချာအိုဒင်းကိုလိမ့်ပြီးရင်အဲ့ဒီအိုဒင်းကအစိတ်ကိုပြည့်စေတယ်နည်းနည်းပျောက်စေတယ်အိုဒင်းကအခုနောက်ပိုင်းမှာကျွန်တော်အနာလေးနဲ့ကွဲခြားတာတွေလေးနဲ့ဘီတာတိုင်းလိုမျိုးစီးတွေမှာလည်းဒီအိုဒင်းကပါတဲ့အတွက်အဲ့လိုမျိုးတွေလိမ့်လို့ရတယ်ပြီးရင်ဖြစ်တဲ့အနာကိုပိုးမွှင်အောင်ပိုးတတ်စေနောက်တစ်ခါအရာပျောက်စေကြောင်ရမ်းနေတဲ့အတွက်အယောင်ပျောက်စေအဲ့လိုမျိုးလက္ခဏာလိုက်ပြီးရင်တော့တဖြည်းဖြည်းအင်းများလေးကိုတက်တာသွားပါတယ်ရက်အနေငယ်ကနေပြီးတစ်ပတ်ဆယ်ရက်လောက်ကြာရင်ကောင်းသွားကြတာများပါ
ဟုတ်ကဲ့ဆရာကာကွယ်နေတဲ့အနေထားရှိလားဆရာ
ကာကွယ်နေတဲ့အနေထားဆိုတော့အင်းဆက်ဘူးဆိုတာကတော့များရင်ထိတွေ့မှု chance ပိုများတာပေါ့နော်အဲ့တော့အင်းဆက်ဘူးမကောင်ရင်ရော့ကြတော့လောက်အောင်ပါပေါ့နော်ဥမာဈေးဖြန်းတာမျိုးတို့ base လောင်နေရာတွေရှင်းပေးတာမျိုးတို့အဲအဲ့လိုမျိုးတွေတော့လုတ်တင်တာပေါ့နောက်တစ်ခါအင်းဆက်ဘူးဒီလိုချိန်လေးဆိုရင်အင်းဆက်ဘူးမထိအောင်တန်းနိုင်သလောက်နေမယ်ပေါ့ဗျာဥမာပရင်းပေါက်တွေဆိုပိတ်ထားမယ်နောက်အင်းဆက်ဘူး repellent ခေါ်တာပေါ့အင်းဆက်မတိအောင်လို့လိမ့်တဲ့ဆေးတွေလိမ့်ထားမယ်တကယ်လို့များဖြစ်လာရင်လည်းခုနပြောခဲ့တဲ့အတိုင်းပါပဲမြန်မြန်ဆေးကြောမယ်ရေခဲပုလိကတ်ပေးမယ်နောက်ဒီအိုဒင်းပါတဲ့ဘီတာတိုင်းလိုဝယ်ရှားတဲ့အနာလိမ့်ဆေးလေးလိမ့်ပေးမယ်ဆိုရင်တော့ဖြစ်တာလည်းသိမ့်မဆိုးသလိုအနာလည်းမြန်မြန်ကျက်မယ်ဆိုတာကိုပြောချင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီမီးပုတ်ကောင်လောင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဖြစ်ရင်တော့လူရလေးစိုးရင်တက်ကြတယ်ယုတ်တည်းဆိုရည်ရောဖြစ်တဲ့ထင်အထူးဖြင့်မျက်နှာမှာဖြစ်တယ်ဆိုရင်တော့လို့ကိုယ့်အကူမလုပ်ပဲနဲ့ဒါတန်းရမကြအောင်ဖြစ်တာကတော့တချင်တော့မကုလေပျောက်သွားပါမယ်ဒါပေမဲ့တန်းရကြံခဲ့ရင်မျက်နှာလိုနေရာမျိုးကတော့အနာရွတ်တွေကြံခဲ့တတ်တဲ့အတွက်မြန်မြန်လေးကုသင့်ပါတယ်ဆိုတဲ့အကြောင်းလေးပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အ
ကိုဝင်မေးရကြမှာရဲ့အစီအစဉ်ကိုမနေ့ဖန်မနေ့မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါရရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်တောင်ဒရာကျေးရွာအတွင်းမြမစစ်တပ်ကတပ်ဆွဲထားတဲ့အတွက်ကျေးရွာသားတထောင်ကျော်နေရစွန့်ခွာနေကြရပါတယ်လာရှိုးမြို့နယ်ထဲမှာတော့စစ်ရေးတင်းမာနေမှုကြောင့်ဒေသခံ900ထပ်မနဲ့ဤနိုင်ဖုံတော်ကြီးကျောင်းမှာစစ်ပေးရှောင်ခိုးလုံနေကြရတယ်ဆိုတာနဲ့ကြားပြည်နယ်အတွင်းကအငင်းပွားဖွယ်ရလေယာဉ်ပိုင်ဆိုင်မှုပြဿနာနဲ့တောင်သူလက်ထမသမဂဝန်ထမ်းနဲ့တောင်သူ၁၀ဦးကိုမြမစစ်တပ်ကနေတရားစွဲဆိုထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာစစ်တပ်ကကျေးရွာအသွင်းမှာတပ်ဆွဲထားတဲ့အတွက်ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဒေါင်းဒရာကျေးရွာသားတထောင်ကျော်နေရစွန့်ခွာပြီးနှိစက်ရကျေးရွာတွေမှာခိုလုံနေကြရပါတယ်ဒီဇင်ဘာလ14ရက်နေ့ကအင်ချီ300နီးပါးရှိတဲ့ဒေါင်းဒရာကျေးရွာအတွင်းကိုမြန်မာစစ်ကြောင်းတစ်ခုကတနက်ပစ်ဖောက်ဝင်လာပြီးရွာထဲမှာတပ်ဆွဲထားတဲ့အတွက်ဖမ်းဆီးနှိပ်စက်ခံရမှာကိုကြောက်လန့်ပြီးအခုလိုရွာသားတွေထွက်ပြေးရတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်အဲ့ဒီကျေးရွာသားတွေဟာအခုအခါအလဲရွာဇရက်လရွာတိကေကျေးရွာတွေမှာခိုလုံနေကြရတယ်လို့တချို့မှလည်းရတိတောင်မြို့ပေါ်ခိုလုံနေကြပြီးကျေးရွာအတွင်းမှာတက်ကြီးရွယ်ဦး၁၀ဦးခန့်သာကြန့်ရှိခဲ့တယ်လို့ဒေါင်းဒရာကျေးရွာသားကိုအောင်စိုးကပြောပါတယ်
။ရှမ်းမြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထဲမှာရမခတိုင်းလက်အောက်ခံဆိုရတိုင်ရင်နဲ့တန်းတပ်ဖွဲ့တို့ကြားစစ်ရေးတင်းမာနေရာကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်လာရှိုးမြို့နယ်ထဲကဒေသခံ900ထက်မနည်းဘုံကြီးကျောင်းတွေမှာစစ်ဘေးရှောင်ခိုလုံနေရပါတယ်။ဒီဇင်ဘာလ16ရက်နေ့ကလာရှိုးမြို့အရှေ့မြောက်ဘက်ရှိဤနိုင်ကျေးရွာအုပ်စုဘုံကြီးကျောင်းမှာဤနိုင်အုပ်စုဝင်တွေဖြစ်ကြတဲ့18မိုင်ပန်းခုံရွာနဲ့လွယ်တောက်ရွာဆက်ရှိတဲ့ရွာတွေစစ်ဘေးရှောင်ရွာသားတွေရောက်ရှိခိုးလုံနေတာဖြစ်ပြီးသူတို့ဟာစားပို့သားဖို့အခက်အခဲတွေဖြစ်နေကြပါတယ်
မြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်လာမှာကိုစိုးရိမ်တဲ့အတွက်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ကြောင်ချောင်းကျေးရွာနဲ့တဖန်းချောင်းကျေးရွာကရွာသား40ကျော်ပလဲဝမြို့ပေါ်ကိုထွက်ပြေးတင်းရှောင်လာကြရပါတယ်ရခိုင်တပ်မတော်အေအေတပ်ဖွဲ့ဝင်တချို့ဟာကြောင်ချောင်းကျေးရွာထဲကိုဝင်ရောက်နေထိုင်မှုတွေရှိလာပြီးတပ်မတော်နဲ့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်မလာခင်မှာအဲ့ဒီကျေးရွာကအိမ်ထောင်စု6စုလူဦးရေ20ဦးတို့ဟာဒီဇင်ဘာလ18ရက်နေ့ကပလဲဝမြို့ကိုထွက်ပြေးလာကြတယ်လို့ပလဲဝမြို့နယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်အလားတူတဖန်းချောင်းကျေးရွာအနီးတစ်ဝိုက်မှာလည်းဒီဇင်ဘာလဒုတိယအပတ်ကမြမတပ်မတော်နဲ့ AA တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားတဲ့အတွက်ဒီဇင်ဘာလ14ရက်နေ့ကလူဦးရေ20ကျော်ဟာပလဲဝမြို့ပေါ်ကိုထွက်ပြေးတိမ်းရှောင်လာခဲ့ကြပါတယ်
ဝါကူပိုင်အုတ်ချုပ်ခွေရဒေသတွင်လာဟုနှစ်ချင်းခရီးရန်ဖျားကျောင်း52ကျောင်းကိုပြန်လည်ပြန်ဖွဲ့ခွေပြုလိုက်ပြီးဖြစ်ပါတယ်အခုနှစ်စက်တင်ဘာလကစတင်ပြီးတော့နည်းနည်းချင်းပြန်လည်ဖွဲ့ခွေပြုရာကနေတိလပရမပတ်တွင်မှာတော့ပိတ်ပင်ထားရတဲ့ဟိုတောင်မိုင်းပေါင်းနဲ့ပန်ဆန်းနယ်အတွင်းမှာရှိတဲ့လာဟုနှစ်ချင်းဖျားကျောင်းတွေအလုံးပြန်လည်ဖွဲ့လက်ခွေရရှိခဲ့တယ်လို့လာဟုနှစ်ချင်းခရီးရန်ဖွဲ့ချုပ်ကတိတ်ခါတော်ရဆရာတော်ဒေါက်တာလာစရုကပြောပါတယ်
ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခတဲစခန်းမှာရှိတဲ့ကလေးငယ်တွေမြန်မာပြည်အတွင်းနေရပြန်ရင်ပညာရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ဆောင်နိုင်ဖို့ကရင်ဒုက္ခတဲပညာရေးကော်မတီအဖွဲ့ KRCEE နဲ့ဒုက္ခတဲစခန်းကကျောင်းဆရာဆရာမတချို့ကပြည်တွင်းစာတင်ကြားမှုအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်။လေ့လာရေးခရီးစဉ်ကိုအခုလဒုတိယအပတ်မှာတွားရောက်လေ့လာခဲ့တာဖြစ်ပြီးစာတင်ပုံစနစ်ကိုလေ့လာတာရှိတဲ့အပြင်ကရင်ပြည်နယ်မှာရှိတဲ့အစိုးရစာတင်ကျောင်းနဲ့ KNU ကရင်ပညာရေးဌာနကျောင်းကတာဝန်ရှိသူတို့နဲ့ပညာရေးအခြေအနေတွေဆွေးနွေးဖလှယ်ခဲ့ကြပါတယ်
။မွန်ပြည်နယ်မှာမူရေးစေဝါသုံးဆွဲမှုလျှော့ချရေးလုပ်ငန်းစဉ်တွေအကောင့်အထည်ဖော်နိုင်ဖို့အတွက်ရန်ပုံငွေလုံလောက်မှုမရှိကြောင်းဒီဇင်ဘာလ16ရက်နေ့ကပြုလုပ်တဲ့ဒေသတွင်းမူရေးစေဝါအန္တရာယ်ကာကွယ်လျှော့ချရေးလှိမ့်လက်စမ်းစစ်ချက်များအစီရင်ခံစာမွန်ပြည်နယ်လှို့တော်ကိုတင်ပြခြင်းခန်းနာမှာဆွေးနွေးတင်ပြထားပါတယ်။မူရစိတ်ကြစေတားစီရေးဖွဲ့ကို1993ခုနှစ်ကဖွဲ့စည်းထားပေမဲ့လိုအပ်တဲ့ရန်ပုံငွေမရှိလို့လုပ်ငန်းကောင်ထံမဖော်နိုင်ဘူးလို့အစီရင်ခံစာတင်တွင်းသူတရားလွှတ်တော်ရှိနေတော်မူမူသူကပြောပါရယ်
တင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ခရီးပြည်နယ်အတွင်းအငင်းပွားပွဲရာလေယာဉ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတောင်သူလယ်သမားတမကဝန်ထမ်းနဲ့တောင်သူတွေကိုမြန်မာစစ်တပ်ကနေတရားစွဲဆိုထားပါတယ်။လယ်သမားတွေအနေနဲ့တပ်ပိုင်မြေတွေကိုကျူးကျော်တာမဟုတ်ပဲဘိုးဘွားပိုင်မြေတွေကိုထွေရဲစိုက်ပျိုးတာကြောင့်ဥပဒေကြောင့်အရဆက်လက်ရင်ဆိုင်သွားမယ်လို့လည်းလယ်သမားတမကခေါင်းဆောင်တွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်
။အခုလ23ရက်နေ့ကကယားပြည်နယ်လွိုင်ကုံမြို့နယ်အမြောက်သား356တိုင်ရင်ကဘူမူမူဝင်းထက်တရလူပြုတ်လုပြီးကရင်နေပြည်တောင်သူလယ်ရမသမကဝန်သားများပါဝင်တောင်သူလယ်ရမ10ဦးကိုတရားစွဲဆိုထားတာဖြစ်တယ်လို့ကရင်နေပြည်တောင်သူလယ်ရမသမကဥက္ကဋ္ဌဦးတူရယ်ကပြောပါတယ
်။ကရင်နေပြည်တောင်သူလယ်ရမသမကဝန်ထမ်းကတော့ပါပြီးတော့သောမူလကြီးရောက6ဦးနဲ့မိနကိုကြီးရောက်တူပေါ့တရားစွဲထားတဲ့ဆေဦးကပုံမှန်လေးလေးကိုပန်းနေကြည့်မှုနဲ့ပဲတရားစွဲထားတော့အဓိကတော့စစ်တပ်ပိုင်ပါပဲဆိုတဲ့မိနကိုကျူးတော်လို့ဆိုတဲ့အာမင်းနဲ့အဖြစ်ကတော့တရားစွဲထားတော့
အခုပုံမှန်ထပ်သွေးပြီးတရားစွဲခံရတဲ့လူတွေဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ဖြစ်စဉ်ကိုအခြေခံပြီးတောင်သူလယ်မင်းများကိုအားပေးကူညီတဲ့နေရာမှာပိုင်နဲ့ကျူးလွန်မှုနဲ့တရားစွဲဆိုခံရတဲ့သူတွေဖြစ်ပါတယ်တရားစွဲဆိုခံရတဲ့ကရင်နေပြည်တောင်သူလယ်ရမသမဂဝန်ထမ်းတွေအတွက်တရားမျှတမှုရရှိစေဖို့ဥပဒေကြောင်းအရဆက်လက်လှုပ်ဆောင်သွားမယ်လို့ဦးသူတွေကဆိုပါတယ
်ဒီနေရာကိုတော့သူရဲ့စိုက်ပြူတော့မဟုတ်ဘူးတောင်သူကိုတော့ပြီးတော့ဟိုအတိအညာပေးတာတော့ရှိတယ်ဆိုတော့သူတို့ဟာကဒီဟာကိုစစ်တပ်ရဲ့ညီကိုတော့ပြီးတော့ကျူးကျော်တော့ပြီးတော့စိုက်တယ်တော့ပြီးတော့သူရဲ့စိုက်ပြူတော့မျိုးမဟုတ်ဘူးမဟုတ်တဲ့ကြောင့်ဒါရာဥပဒေစစ်တပ်နေတဲ့ပြည်တော်ဒါဥပဒေမူမြောက်ပေါ့ဥပဒေကြောင့်အရပဲလို့နီလာနဲ့ဘလို့စစ်တပ်ကိုဘလို့ကြားပြဆွဲနေဆိုတော့ပေါ်တော်ပြတယ်ကျွန်တော်နီလာဆက်ရတော့မို့
လက်ရှိကြားပြည်နယ်မှာစစ်တပ်ကနေတောင်သူလယ်ရမစုစုပေါင်း42ဦးကိုတရားစွဲဆိုထားပြီး12ဦးကတော့ထောင်ထဲကနေတရားရင်ဆိုင်နေရတယ်လို့ကရင်နီပြည်တောင်သူလယ်ရမတမကကပြောပါတယ်မြန်မာနိုင်ငံတဝှမ်းလုံးပြည်လက်ရှိကြားပြည်နယ်မှာဖြစ်ပေါ်နေတဲ့မြေရပြဿနာတွေကိုအစိုးရအနေနဲ့အသေးစားကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့ကယားပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆိုမြို့နယ်မဲဆန္ဒအမှတ်၁ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသေးရယ်ကပြောပါရယ
်လက်ရှိပြည်နယ်မှာကဖြစ်နေတဲ့ဒီနေရာပြဿနာလဲတချို့ချင်းနဲ့ကြီးလာတာပေါ့လေဆိုတော့ဒီအပေါ်မှာလည်းဒီချက်ရဲ့တလက်အများကြီးခိုက်မှုရှိလာနိုင်တယ်ပေါ့ဆိုရရောနောက်ပြီးတော့တတ်မတော်တွေရောတကယ်လို့ပြည်ရင်းချင်းချာရည်ကိုတကယ်စီချက်ဆင်းလဲဆိုလို့ရှိတော့ဒီလိုလူထုအောက်ချက်လူထုတွေရဲ့အကြီးကျယ်လဲဆက်စစ်စားဖို့လူတွေလို့ကျွန်တော်ပြောနေရလို့မြင်တယ
်2012လေယာဉ်ဥပဒေနဲ့2018မြေလွတ်မြေရန်ဥပဒေတို့ကိုလည်းဖြတ်သိမ်းပေးဖို့လိုအပ်တယ်လို့ဦးသေးရယ်ကပြောပါတယ်။ကြားပြည်နယ်ကတောင်သူလယ်မားတွေဟာလက်ရှိဖြစ်ပေါ်နေတဲ့လေယာဉ်ပြဿနာတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနာကျင်ခံစားမှုတွေဖြစ်ပေါ်စေတဲ့အပြင်အသက်ရှင်ရပ်တည်ရေးပုံမခက်ခဲလာတဲ့အတွက်အစိုးရအနေနဲ့အများဆုံးကင်တွယ်ဖြည့်ရှင်းပေးဖို့တောင်သူရေးဆောင်ရွက်သူများနဲ့ဒေသခံတွေကတောင်းဆိုနေကြပါတယ်ခင်ဗျာ
။ဆက်ပြီးတော့မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာညမထွက်ရအမိတ်ပုံမှန်တက်လေးလေးထုတ်ပြန်ထားတာဟာအခုဆိုရင်တလားကျော်ရှိသွားပါပြီ။ဒီလိုမျိုးညမထွက်ရအမိန့်ထုတ်ပြန်ထားတာကြောင့်မကြခင်မှာရောက်ရှိလာတော့မဲ့ခရစ်ယာန်ဘာသာဝင်တွေရဲ့နေ့တူနေ့မြဖြစ်တဲ့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်ကြပါမလား။ဒီအကြောင်းစုံကိုတော့ရောဘတ်ကစူးစီးထားပြီးမိကလျာမွန်ကတင်ဆက်ထားပါတယ်
။ပလောဝမြို့နယ်မှာည6နာရီကနေမနေ့6နာရီထိအပြင်းမထွက်ရနဲ့လူ9ဦးထက်ပိုပြီးစုမနေရဆိုတဲ့ပေါမ144ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့အတွက်ကြောင့်ရခိုင်နှစ်တွေကလို့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်တော့မှာမဟုတ်ဘူးလို့ပလောဝမြို့ကခရစ်ရှန်ဘာသာရေးဓမ္မဆရာတော်ဆရာမောဆက်ကပြောပါတယ်
ရင်တော့မှာတော့ကျွန်တော်တို့ပျော်ပျော်ပပနဲ့ညမှာရောနေ့မှာရောပျော်ပွဲတွေရှင်ပွဲတွေအကားတွေစတဲ့ပြည်အားရပါရကျွန်တော်တို့ကျင်းပကြတာပေါ့ကြီးကြီးမားနဲ့ကျင်းပကြတာပေါ့ဆရာကြီးဒါပေမဲ့ဒီနေ့ကျတော့ကျွန်တော်တို့အဲ့လိုကြီးကြီးမားကျင်းပလို့ကိုမရတော့ဘူးဒီကျွန်တော်တို့ပလက်ဝါတင်းတော်မှာတော့ဘသူမှမလုပ်နိုင်တော့
ဘူးပလက်ဝါမြို့နယ်ဟာမြမတမတော်နဲ့ရခိုင်တမတော် AA တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့ဒေသဖြစ်ပြီးမိုင်းထောင်ဖောက်ခွဲခြင်းချောင်းမြောင်းတိုက်ခိုက်ခြင်းရက်ွက်ကြီးရွာအုပ်စုအတွင်တာမရတပြည်သူရောင်ဆောင်ဝင်ရောက်ပြီးအပြစ်မဲ့ပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်လာနိုင်တယ်လို့ဆိုပြီးပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးပုံမှန်144ညမထွက်ရမိတ်ကိုပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကထောက်ပြခဲ့တာပါဒီဇင်ဘာလဟာခရစ်ယာန်ဘာသာဝင်တွေရဲ့နေ့ထူးနေ့မြတ်ဖြစ်တဲ့ခရစ်မတ်ရက်မြတ်ကာလဖြစ်ပြီးဘာသာရေးအတင်းဖွဲ့တီတီကကဲရတ်တချင်းတီဆိုတာခရစ်တော်ကိုကြိုဆိုတဲ့ပွဲတော်တွေကိုနေ့ရောညပါစီစီကားကားကျင်းပပြုလုပ်လေးဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ဒီလိုကျင်းပနိုင်ဖို့မဖြစ်နိုင်တော့သလိုကဲရတ်တချင်းတီဆိုမှုကိုလည်းညမှာမလုပ်တော့ပဲနေ့လယ်ပိုင်းမှာပြုလုပ်နေကြရပြီးခရစ်ယာန်ဘာသာဝင်တွေအတွက် ပြောချင်ရတယ်လားပလဝမှာတော့မပြောရတယ်လားဖြစ်သွားတယ်လို့ဆရာမောဇက်ကဆက်ပြောပါတယ်
ခွတော်ရဲ့မွေးနေ့မိကိုကျွန်တော်ကလူတန်းသက်တည်ခံရမယ့်အချိန်မှာကျွန်တော်ကနိုင်ငံအဟံသားတွေရှိတဲ့အခါမှာတော့ကျွန်တော်ကစိတ်မကောင်းပါဘူး။ကလူတန်းသက်ပျော်ရှင်ရမယ့်လဖြစ်တဲ့အခါမှာမပျော်ရှင်ရမယ့်လဖြစ်သွားတာပေါ့။ဆိုတော့ကျွန်တော်ကဘေးအချိန်မှာတနက်တန်ကြာမှလည်းဆိုတော့ကျွန်တော်ကအနည်းနဲ့နာဆွနေရ
ပလဲဝမျိုးနဲ့ဒေတာကန်ပြည်သူများစုဟာခရစ်ယာန်ဘာသာကိုတတ်ဝင်ယုံကြည်ကိုးကွယ်သူတွေဖြစ်ကြပြီးပလဲဝမျိုးပေါ်မှာအသင်းတော်ပေါင်း15ခုကျော်ရှိပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်ရသေတောင်မြို့နယ်တောင်တရာကျေးရွာအတွင်းမှာမြန်မာစစ်တပ်ကတပ်ဆွဲထားတဲ့အတွက်ကျေးရွာသား1000ကျော်နေရစွန့်ခွာပြီးနိဆက်ရကျေးရွာတွေမှာခိုလုံနေကြရပါတယ်။ရမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ထဲကအစိုးရတပ်နဲ့တိုင်းတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေရာကနေလက်နက်ကြီးတွေပစ်ခတ်မှုကြောင့်ဒေသခံ900ထက်မနည်းဤနိုင်ပုံကြီးကျောင်းမှာစစ်ပေးရှောင်ခိုလုံနေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ခင်အစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။တော်ရရှင်များရှင်။မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူပြောင်းတော်မှာပါပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထိတရားတစ်ပောင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ခန်းစာယူစရာဘာတွေများကျန်ခဲ့ပါသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကအကျိုးဆိုပါရရှင
်။လာမယ့်စနေညမှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရရှင်။မနေ့ဖန်မနေ့မှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့မြမရေးသုံးသက်ချက်ကျမရေးနဲ့တိုင်းရင်သတင်းလွှာအပတ်စဉ်ကန်တာတွေကိုပြန်ပြီးနားဆင်ကြရမှာပါ။အခုည9:00ကနေ10:00အထိထုတ်လွှင့်ပေးတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။အခုကြာသပတင်းနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အာဏာလွှဲသုံးစားလုပ်မှုသူ့လူရဲတွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ရဲ့ကြိုးပမ်းမှုတွေကိုဟန်တာနောက်ရှက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွှတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသလိုထောက်ခံမှုရမယ်အလားလားလည်းသိမရှိပါဘူး။အမေရိကန်အောက်လွှတ်တော်မှာတရားစွဲဖို့အတွက်ခြားသပြင်းတွေကမဲခွဲဆုံးဖြတ်လိုက်တဲ့အချိန်မှာပဲသမ္မတထရန့်ကတော့မီရှိဂန်ပြည်နယ်ဘက်တခရစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။နှစ်မကုန်ခင်နောက်ဆုံးလုပ်ခဲ့တဲ့မဲဆွဲဆီယုံပွဲအတွင်းသမ္မတထရန့်ကသူ့အနေနဲ့တရားစွဲခံရတဲ့လူတော်မခံစားမိတဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေမှာအပြစ်ရှိတဲ့အကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှည်ထောင်နဲ့ချမှတ်လိုက်ပါတယ်။မနီလာမြို့တော်တရားရုံးကအန်တဲအမ်ပါ21ဂျူနီယာနဲ့တခြားဆွေမျိုးတွေကိုတသက်တကျွန်းစီရင်ချက်ချလိုက်တာပါ။မတင်ကားသူလူပေါင်းတရားရုံးကိုဖမ်းဆီးထားတဲ့အမှုမှာဒါဇင်နဲ့ချီတဲ့လူတွေကိုလည်းထောင်နဲ့စီရင်ခဲ့ပြီးတသက်မခံလုံသူတွေကိုတော့တရားရုံးကပြန်လွှတ်ပေးလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပနေတဲ့ Islamic ထိပ်သီးဆွေးနွေးပွဲကို Saudi Arabia ပါဝင်မွတ်စလင်နိုင်ငံတချို့ကကန့်ကွက်သမိုင်းမောက်ပြီးမထက်ကြပါဘူး။မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ဦးဆောင်ပြီးတော့ကမာခတာလို့ကျင်းပခဲ့တဲ့ညီလာခံမှာ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ဖို့ကူစားပြုဆွေးနွေးတာမဟုတ်တဲ့အတွက်မတက်နိုင်ဘူးဆိုပြီး Saudi Arabia ကသမိုင်းမောက်ခဲ့တာပါ။
ကြာသပတင်းနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်တိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Wonderer ဖြစ်ပါတယ်။ မနက်ပိုင်းတောက်ကြံနေမနက်ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.